Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ်မေလ19ရက်နေ့တနင်္ဂနွေနေ့မနက်ဖဲရေဒီယိုရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါ့အပြင် VOA ရဲ့ website, Facebook, YouTube စာမျက်နှာတွေကပါတပြန်တည်းစတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနက်ဖဲတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အ
ာရိခတ်တက်တော် AA အနေနဲ့ရခိုင်မှာလူမျိုးဘာသာမခွဲကြဘဲအားလုံးကိုအကာအကွယ်ပေးသွားမယ်လို့AA စစ်ဦးစီးချုပ်ကစနေနေ့မှာအာမခံလိုက်ပါတယ်။ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးခေါင်းဆောင်ဘက်မှသဘောထားကွဲလွဲမှုတွေတွေ့နေရပြီးဂါဇာအတွက်အစီအစဉ်တင်မချရင်သူနှုတ်ထွက်မယ်လို့စစ်ဝင်ကြီးအဖွဲ့ဝင်သူကချင်းကြောက်လိုက်ပါတယ်။အိန္ဒိယမြောက်ပိုင်းကနေရာတချို့မှာအပူချိန်လွန်ကဲနေတာကြောင့်အဆင့်မြင့်သတိပေးချက်တွေ New Delhi မှာထုတ်ပြန်ထားပါတယ
်။အခုလောနောက်ဆုံးရသတင်းတွေအပြီးမှာတော့ဒုအတန်းဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလေယာစီးပွားသတင်းများကုလူရာဒီနဲ့အနာဂတ်ကဘာသတင်းတွေကတူတာအစီအစဉ်တွေကိုစတိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုငိမ့်ချန်းအေးကပြောပြမှာပ
ါလာမယ့်3ဘတ်အတွင်းမှာဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစီအစဉ်တက်မချမှတ်နိုင်ရင်အစ္စရေးနိုင်ငံရဲ့အဖွဲ့ဝင်3ဦးပါစစ်ဝင်ကြီးအဖွဲ့ကနေနှုတ်ထွက်သွားမယ်လို့ညှတာတဲ့နိုင်ငံရေးအမြင်ရှိသူလို့ယူဆခံရတဲ့ဘယ်နီဂန့်စ်ကစနေနေ့ကချင်းချောက်လိုက်ပါတယ်ဒါကြောင့်ဝန်ကြီးချုပ်ဘင်ဂျမင်နေတယဟူအတွက်သူအစိုးရဖွဲ့တွေကလက်ရစောမဟာမိတ်တွေကိုပုံမအားကိုးလာရမယ့်အနေအထားဖြစ်သွားပါတယ်။ဒါဟာဂါဇာစစ်ပွဲ9လကြာလာချိန်မှာဟာမတ်စ်ဘက်ကအောက်တိုဘာ9ရက်တိုက်ခိုက်မှုအတွင်းဖမ်းသွားတဲ့ဒဇာဂန်တွေပြန်လွှတ်ရေးအပါဝင်ယီမန်ချက်တွေမပြီးမြောက်သေးတဲ့အစ္စရေးရဲ့ခေါင်းဆောင်ပိုင်းအတွင်းအကွဲအပြဲတွေကိုတိုးမြင့်လာစေတာလည်းဖြစ်ပါတယ်။ဂန့်စ်ကဒဇာဂန်တွေပြန်လွှတ်ရေးဂါဇာမှာဟာမတ်စ်စိုးမိုးအုပ်ချုပ်နေမှုကိုအဆုံးသတ်ရေးဂါဇာကမ်းမြောင်ဒေသတစ်ခုလုံးကိုစစ်မဲ့ဆုံးဖြစ်ကျင်ညာနိုင်ရေးနဲ့ရတားရေးရနိုင်ငံတကာစီမံခန့်ခွဲရေးအဖွဲ့တခုထူထောင်ရေးတို့ပါဝင်တဲ့အချက်6ချက်ပါအစီအစဉ်ကိုအဆိုပြုထားပါတယ်။ဒါပြင်ဆော်ဒီအာရေဗျနိုင်ငံနဲ့ဆက်ဆံရေးပုံမှန်ပြန်ဖြစ်စေဖို့ကြိုးပမ်းမှုတွေကိုလည်းထောက်ခံထားပါတယ်။ဒီအစီအစဉ်တစ်ကိုဇွန်လ8ရက်နေ့နောက်ဆုံးထားမထောက်ခံရင်အစိုးရအဖွဲ့ကနေနှုတ်ထွက်သွားမယ်လို့ဂန့်စ်ကပြောပါတယ်။စီဥစီကျုပ်ဟောင်းနဲ့ကာဝဲဝင်ကြီးဟောင်းလည်းဖြစ်တဲ့ဂန့်စ်ဟာနေတန်ယာဟူရဲ့ကာလကြာရှည်နိုင်ငံရေးပြိုင်ဘက်ဖြစ်ပြီးသူသာအစိုးရအဖွဲ့ကနေထွက်သွားခဲ့ရင်ဖြစ်ခဲ့ရစေနဲ့တစားကန်လွတ်မြောက်ရေးစိတ်ဆက်ညှိနှိုင်းမှုတွေမှာပိုပြီးခက်ခဲသွားစေမှာဖြစ်ပါတယ်ခင်ဗျာ။ယမန်နိုင်ငံကဟူတီအဖွဲ့ဟာပယ်လန်ဒီထဲမှာပနားမအလက်အလန်တက်ဆင်ထားတဲ့ဂရိပိုင်ရေနတင်သင်္ဘောကိုစနေနေ့အစောပိုင်းကပယ်ထိန်ဒုံးကျည်တွင်တိုက်ခတ်ခဲ့ကြောင်းအမေရိကန်နဲ့ဗြိတိန်တာဝန်ရှိသူတွေကသတင်းထုတ်ပြန်ပါတယ်။ဒုံးကျည်တိုက်ခတ်မှုကြောင့်ဝင်းဆိုတဲ့အမည်နဲ့သင်္ဘောမှာရေတွေဝင်လာခဲ့ပြီးထိန်းချုပ်မောင်းနှင်နိုင်မှုပျက်စီးခဲ့ပေမဲ့ပြန်လည်ကောင်းမွန်အောင်ပြုပြင်နိုင်ခဲ့ပြီးထိခိုက်သေးဆုံးမှုမရှိကြောင်းအမေရိကန်အလဲပိုင်းစစ်ဌာနချုပ်ကလူမှုကွန်ရက် X ကနေသတင်းထုတ်ပြန်ပါတယ်။ရုရှားမှာစက်ကက်ခဲ့ပြီးတရုတ်နိုင်ငံကိုဥတီခုံမောင်းနေတဲ့ဝင်းအမည်နဲ့ရေနံတဲ့သင်္ဘောကိုနက်နက်တနာရီဝင်းကျယ်လောက်မှာတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကဟူသီအဖွဲ့ရဲ့အဓိကမားမိတ်ဖြစ်တဲ့အီရန်နိုင်ငံနဲ့ဆက်လက်နဲ့ပစ္စည်းဆိုင်ရာမှာရောရေနံတင်သွင်းမှုမှာပါဆက်ဆံရေးရှိနေကြပါ။ဟူသီအဖွဲ့ကတော့ဒီတိုက်ခတ်မှုကိုသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့ယမန်နိုင်ငံထဲကိုဖြတ်တန်းပြန်လာတဲ့ American စစ်တပ်ရဲ့ MQ-9 Reaper အမျိုးအစား drone ကိုပစ်ချခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ယာသီရုပြောင်းလဲလာမှုအရေးတကြွလှုပ်ရှားသူ6ဦးဟာစနေနေ့ကဂျာမနီနိုင်ငံ Munich လေဆိပ်လုံခြုံရေးအကာရန် CEO ကိုဖောက်ထွင်းဝင်ရောက်ခဲ့ပြီးပြည်လန့်တွေကိုသွားတဲ့လမ်းတွေပေါ်မှာထိုင်ပြီးပိတ်ဆို့ခဲ့လို့လေယာဉ်ခီးစင်တွေယာယီပိတ်ခဲ့ရပါတယ်။နောက်ဆုံးမျိုးဆက် Last Generation လို့အမည်ပေးထားတဲ့အဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာလေမြန်တွေဟာသဘောပတ်ဝန်းကျင်ကိုအညစ်အညမ်းဆုံးဖြစ်စေတဲ့တည်ယူပို့ဆောင်ရေးစနစ်ဆိုပြီးကန့်ကွက်ဆန္ဒပြခဲ့ကြတယ်လို့ဂျာမန်သတင်းဌာန DPA ကပြောပါတယ်။သူတို့6လုံးကိုရဲကဖမ်းထားပါတယ်။နိုင်ရင်အနေငယ်ကြာပိတ်ဆို့ဆန္ဒပြမှုကြောင့်လေရင်ခီးစဲ60လောက်ကိုဖျက်သိမ်းခဲ့ရပါတယ်။နောက်ဆုံးမျိုးဆက်အဖွဲ့ရဲ့ X လူမှုဆိုရှယ်မီဒီယာကထုတ်ပြန်ချက်မှာတော့အစိုးရဟာရိုးရိုးသားသားနဲ့အရေးယူဆောင်ရွက်ရမယ့်အစားလေရင်ပြန်တမ်းမှုတွေရဲ့သဘောပတ်ဝန်းကျင်ပေါ်တိုက်ခိုက်တဲ့ဆိုးကျိုးတွေကိုရှော့ပေါ်ပြီးပြောဆိုနေတယ်လို့ဆွဆွဲထားပါတယ်။ဂျာမန်ပြည်ထောင်ဝင်ကြီးနန်စီဖေဆာကတော့ဒီလိုဆန္ဒပြမှုတွေကိုအဆုံးသတ်ဖို့တောင်းဆိုပါတယ်။ဒါမျိုးရာဇဝတ်မှုလုပ်ရက်တွေကလေကြောင်းတွာလာမှုကိုချိမ့်ချောက်တယ်လို့လူတွေကြားနားလည်မှုကင်းမဲ့စေပြီးဒေါသဖြစ်စေလို့ရာသီဥဆိုင်ရာအကောက်အွယ်ပေးနေမှုတွေကိုတိုက်ခိုက်ကြောင်းသူ့ရဲ့ X လူမှုကွန်ရက်စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ။
ဒီအမေရိက န်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့မနေ့ဖက် VO ရဲ့သတင်းတွေကိုဆက်လက်ကြီးညာပေးပါမယ်ခင်ဗျာအာရခတ်တတော် A အနေနဲ့ရခိုင်မှာလူမျိုးဘာသာမခွဲကြဘဲအားလုံးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့ A စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ကသူ့ရဲ့လူမှုကွန်ရက် X ဆာမျက်နှာမှာစတင်နေ့ကပြောပါတယ်ရ ेंजर လူမျိုးစုတွေအများပြားနေထိုင်ရာရခိုင်မြောက်ပိုင်းဘူးသီးတောင်မြို့နယ်ထဲမှာရှိတဲ့စစ်ကောင်စီတပ်စခန်းအားလုံးကိုအာရခတ်တတော်ကသိမ်းပိုက်လိုက်ကြောင်း A ကကြေညာပြီးနောက်ပိုင်းဘူးသီးတောင်ကရ ेंजर နေတချို့မိရှို့ခံရတယ်လို့နေတွေကိုစွန့်ခွာဖို့အမိန့်ထုတ်ခံထားကြောင်းရ ेंजर အတိုင်းဝန်းကပြောဆိုနေချိန်မှာအေးစဦးစီးချုပ်ကအခုလိုအမခံလိုက်တာပါရ ेंजर ရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့လန်ဒန်မြို့အခြေစိုက်မြန်မာရိုဟင်ဂျာအသင်းကဦးထွန်းခင်ရဲ့ X လူမှုကွန်ရက်ကတဆင့်ထုတ်ပြန်ချက်ထဲမှာတော့အမျိုးသမီးကလေးငယ်နဲ့တခြားရွယ်ဦးတွေအပါအဝင်ရ ेंजर တောင်းတဲ့ချီဟာနေအိမ်တွေကစွန့်ခွာပြီးအေးတက်ဖွဲ့တွေကမီးရှို့တာတွေရှိတယ်လို့စွပ်စွဲထားပါတယ်ဒီလိုထွက်ပေါ်နေတဲ့သတင်းတွေနဲ့စွပ်စွဲချက်တွေကိုဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့ပြန်လည်တုံ့ပြန်ချက်ထဲမှာတော့စိန်ခေါ်မှုတွေအများကြီးရှိနေတဲ့အချိန်မှာပုံဖြတ်ထားတဲ့အထင်မြင်လွဲမားစေတဲ့ကိစ္စတွေကိုမယုံကြည်ကြဖို့မေတ္တာရက်ခံထားပါတယ်။အေးအနေနဲ့လူမျိုးဘာသာနောက်ခံချက်မခွဲကြဘဲလူတိုင်းကိုအကာအကွယ်ပေးသွားဖို့အာမခံနဲ့ဆိုပါတယ်။ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်ရိုဟင်ဂျာဝင်ကြီးတဦးဖြစ်တဲ့လူခွင့်ရေးဒုဝင်ကြီးဦးအောင်ကျော်မိုးရဲ့လူမှုကွန်ရက် X ကမေလ18ရက်နေ့ညထုတ်ပြန်ချက်ထဲမှာတော့အေးအေးကရိုဟင်ဂျာရပ်မိရပ်ဖတွေကိုဖိတ်ခေါ်ပြီးဘူးသီးတောင်မြို့လေကောင်ကိုအေးမသိငင်နေနေရတဲ့အ мян ဆုံးထွက်ခွာဖို့ညွှန်ကြားခဲ့ပြီးရ ेंजर တွေဘက်ကလည်းသူတို့မှသွားစရာနေရာမရှိလို့မထွက်ဘူးလို့ပြောကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ။လက်ရှိအခြေအနေမှာရှုပ်ထွေးနေပြီးဗမ်လိုက်တဲ့မြေပြင်အခြေအနေမှန်ကိုသိနိုင်မှုခက်ခဲနေစေဖြစ်တယ်လို့ VOA အနေနဲ့လည်းဒေသခံတွေနဲ့ဆက်သွယ်နိုင်ဖို့ကြိုးစားနေစေဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့တနင်္ဂနွေနေ့မနေ့ပိုင်းထိဘူးသီးတောင်ကစီးရဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျ။အမေရိကန်ပြည်ထောင်စုကနွားမွေးမြူရေးခြံနေမှာကျက်ငှက်တုပ်ကွေးရောဂါကူးစက်မှုကြောင့်စိုးရိမ်လာနေကြချိန်မှာပဲတရုတ်နိုင်ငံအနောက်ပိုင်းမှာတော်ဘဲငန်းတွေကြက်ငှက်တုပ်ကွေးဖြစ်ပွားနေတယ်လို့တရုတ်အစိုးရစိုက်ပျိုးရေးနဲ့ကြီးလက်ရေးရာဝန်ကြီးဌာနကစနေနေ့မှာအတည်ပြုလိုက်ပါတယ်။ချင်ဟိုင်းပြည်နယ်ရဲ့မြို့နယ်နှစ်ခုမှာ H5 အမျိုးအစားတုပ်ကွေးဖြစ်ပွားမှု295ခုရှိကြောင်းအတည်ပြုခဲ့တာဖြစ်ပြီးဒီရောဂါပိုးကိုသေဆုံးသွားတဲ့ဇင်ရော်နဲ့တခြားတော်ရိုင်းငှက်တွေမှာတွေ့ရတယ်လို့စိုက်ပျိုးရေးဝန်ကြီးဌာန website မှာသတိပေးချက်ထုတ်ပြန်ထားပါတယ်။တရုတ်အစိုးရထိစပ်ရောဂါဖြစ်ပွားမှုထိန်းချုပ်ရေးဗဟိုဌာနနဲ့လေကနေကူးစက်တဲ့တုတ်ကွေးရောဂါဆိုင်ရာတက်ခွဲကန်းတွေကအခုလိုကျက်ငှက်တုတ်ကွေးဖြစ်ပွားမှုရှိကြောင်းအစိုးရခန်းစာတွေရရှိခဲ့တယ်လို့လည်းဖော်ပြထားပါဗျ။အမေရိကန်နိုင်ငံပြည်နယ်အနည်းဆုံး6ခုမှာမတ်လနှောင်းပိုင်းကလေးကစပြီးနိုစားနွားမွေးမြူရေးခြံနေမှာ H5N1 ငှက်တုတ်ကွေးပိုးကူးစက်မှုတွေရှိလာတာဖြစ်ပြီးလူတွေကိုကူးစက်မှာစိုးရိမ်ကြပေမဲ့အခုချိန်ထိတော့လူကိုကူးစက်တာမတွေ့ရသေးပါဘူးခင်ဗျာ။မြန်မာနိုင်ငံတဝန်းကဒေသအသီးသီးမှာမေလပြင်းပြအပူချိန်ထက်7ဒီဂရီကနေ8ဒီဂရီအထိအပူချိန်ပိုးနေချိန်ပါပဲ။အိန္ဒိချင်းအိန္ဒိယနိုင်ငံမြောက်ပိုင်းမှာတော့အပူချိန်လွန်ကဲနေပြီးမြို့တော်နယူးဒေလီမှာအစစ်မြင့်သတိပေးချက်တွေထုတ်ပြန်ထားရပါတယ်။အိန္ဒိယမှာ3နှစ်ဆက်တိုက်နွေရာသီအပူလှိုင်းဒဏ်ခံနေရတာဖြစ်ပါတယ်။မိုးလေဝသဌာနရဲ့တောက်ကြနေကထုတ်ပြန်ချက်ထက်မှာလာမယ့်ရက်အနည်းငယ်အတွင်းမြောက်ပိုင်းတစ်ခွင်အပူလှိုင်းဆက်ရှိနေမယ်လို့မျှော်လင့်ရပြီးအိန္ဒိယပြည်နယ်အများအပြားမှာပြင်းထန်တဲ့ရာသီဥတုအခြေအနေသတိပေးထားပါတယ်။နယူးဒေလီမြို့တော်မှာဆိုရင်တောက်ကြနေက48.1 ဒီဂရီစင်တီဂရိတ်ရှိပြီးဖာရန်ဟိတ်ဆိုရင်116ဖာရန်ဟိတ်အပူချိန်မြင့်တက်ခဲ့ပါတယ်။မြန်မာမိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့မေလ18ရက်နေ့ကထုတ်ပြန်တဲ့ထူးခြားနေ့အပူချိန်တွေထဲမှာတော့မြန်မာနိုင်ငံအလယ်ပိုင်းက6မြို့မှာ46.3 ဒီဂရီဆယ်ဆီယပ်အမြင့်ဆုံးဖြစ်ခဲ့ပါတယ်။မန္တလေး၊မကွေး၊မြင်းကြံ၊မုံရွာ၊ရွှေဘိုတဒဦး၊မင်းဘူး၊မြင်းမူ၊ညောင်ဦး၊မုံရွာအစရှိတဲ့အထက်အညာဒေသမြို့တွေမှာလည်း44ဒီဂရီဆယ်ဆီယပ်နဲ့အထက်အပူချိန်တွေမြင့်တက်နေပါတယ်ခင်ဗ
ျတရင်တွေကိုကိုငင်းချမ်းအေးပြောပြသွားတာပါ VOA American အတန်ရဲ့တနင်္ဂနွေနေ့မနေ့ဘက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ Basin ကန္နာတွေကိုစတင်တက်ဆက်ပါတော့မယ်ပထမအဦးဆုံးတော့ဒုအတန်အစီအစဉ်နဲ့စတင်ပါမယ် ကျမ်းမာရေးဆောင်ရှောက်မှုအားတန်းတဲ့မြန်မာနိုင်ငံအကျဉ်းထောင်တွေထဲမှာနာမကျန်းဖြစ်သူတွေအနေနဲ့စေဝါရရှိဖို့လဲခက်ခဲလို့အသက်ဆုံးရှုံးမှုတွေရှိနေတဲ့အခြေအနေတွေကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာတင်ပြထားပါတယ
်။အကယ်၍ဒါပေါ့နော်ထောင်ထဲဦးစေဝါသွင်းခွင့်ရမယ်ဆိုရင်အခုလိုဖြစ်ဆိုးမျိုးတွေလည်းမကြုံသလိုထောင်သားတွေအတွက်အများကြီးအဆင်ပြေမှာပါ။
ကိုရေးဆိုပြီးတော့ဒီရဲနဲ့စစ်တပ်တွေဝင်လာတယ်ဗျ။ဝင်လာပြီးတော့ဒီဖေးနဲ့စေးတလုံးကြီးတလုံးကုန်သိမ်းသွား။
ကျမ်းမာရေးစောင့်ရှောက်မှုရပိုင်ခွင့်ဟာအခြေခံလူခွင့်ရေးတရက်ဖြစ်ပါတယ်။မြမအချင်းထောင်တွေတဲမှာတော့အချင်းသားတွေဟာတန်ရှင်းမှုကလည်းမရှိကျမ်းမာရေးအတွက်လည်းမကောင်းမွန်တဲ့အခြေအနေတွေမှာနေထိုင်နေရတဲ့အပြင်သူတို့အတွက်ဆေးဘက်ဆိုင်ရာအကူအညီကလည်းလုံးဝမရရှိတာဒါမှမဟုတ်ရတယ်ဆိုုံလောက်ပဲရနေကြပါတယ်။အခုဆိုရင်မိသားစုတွေကပို့ပေးနေတဲ့ဆေးဝါးတွေကိုပါပို့လို့မရနေကြတော့ပါဘူး။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရစေရှင်။
ကိုတွေ့တာကိုမွေးချင်မှမတူတာမျိုးတွေဖြစ်တာဆိုတော့ခါကြတော့ဟိုရုပ်တရားကောင်းကြီးကလေးပြီးတော့ပြီးတော့လည်းအတန်ငယ်လေးပဲရှိသေးရဘူးအများကြီးကျမ်းမာနေတာလေတောင်းနေကြနေတယ်ဆိုပေမဲ့လည်းအိမ်နဲ့ဆက်သွယ်ရှိနေတာဘူးပြီးကြတော့ရရှိနေဖုံးဆက်ပြောရင်းကတမျိုးတကယ်တော့တွေ့တော့တမျိုးဆိုတော့လည်းတန်နေရဖြစ်တာပေါ့
မောင်ဖြစ်တဲ့ကိုဒီဟာအကြောင်းမန္တနာကပြောပြတာပါသူ့ရဲ့မောင်ဖြစ်သူဟာကျမ်းမာပြီးပျော်ပျော်နေတတ်သူတယောက်ဖြစ်တယ်လို့သူကပြောပါတယ်။ကိုတီဟကအသက်30ဝန်းကျင်အရွယ်အိမ်တော်တဲ့တယောက်ဖြစ်ပြီးသမီးလေးတယောက်လည်းရှိပါတယ်။သူဟာအရင်ကတော့ဝန်ထမ်းတယောက်ပါ။ဒါပေမဲ့အာနာသိန်းစစ်တပ်ကသူနဲ့သူ့လုပ်ဖော်ကိုင်မက်တွေကိုတနက်ပေးပြီးလုံခြုံရေးတာဝန်တွေယူခိုင်းချိန်မှာတော့အလုပ်ကိုစွန့်ခွာခဲ့ပါတယ်။အဲဒီနောက်လက်နက်ကင်တော်လန်ရေးမှာပါဝင်ခဲ့ပေမဲ့အဖမ်းခံခဲ့ရပြီးအောက်ညမာပြည်ကအကျဉ်းတော်တစ်ခုမှာချုပ်နှောင်ခံခဲ့ရပါတယ်။ကိုဒီယားမှာတာမန်အစာရင်ပြဿနာရှိနေပြီးတော့အဲ့ဒီအတွက်ဆေးတောက်နေခဲ့ရသူပါထောင်ထဲမှာသူ့ယောဂါအတွက်ဆေးဝါးကိုမပေးနိုင်ပေမဲ့သူ့လိုအပ်တဲ့ဆေးတွေကိုမိသားစုကပို့နိုင်ခဲ့ပါတယ်အဲ့လိုပေးပို့နိုင်တာကသူတို့ကိုထောင်အာဏာပိုင်တွေကဆေးပို့လို့မရတော့ဘူးလို့ပြောခဲ့တဲ့မနစ်ကအထီးပါပဲကိုဒီဟားရဲ့အစာရင်ပြဿနာကကုသမှုမရတော့ပဲဖြစ်သွားခဲ့ပါတယ်တရက်မှာတော့သူ့မိသားစုကိုထောင်တာဝန်ရှိသူကဖုန်းဆက်လာပါတယ်ကိုဒီဟာရဲ့အစာရင်ပြဿနာကပိုဆိုးလာပြီးထောင်စည်းကမ်းမှာကုသခဲ့ပေမဲ့မကြခင်မှာတေဆုံးသွားကြောင်းအကြောင်းကြားလာတာပါဒါပေမဲ့နောက်ပိုင်းမှာထောင်အာဏာပိုင်တွေပြောတဲ့သူတေဆုံးခဲ့ရတဲ့အကြောင်းရင်းကအဲ့ဒီဟာနဲ့လုံးဝမတူတော့ပါဘူးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးမနန္ဒာတန်တရာရှိခဲ့ပါတယ်ကိုဒီဟာရဲ့စာပနာမှာတော့အဲ့ဒီတန်တရာစိတ်ကပိုခိုင်မာလာခဲ့ပါတယ
်ဒီငယ်ကုန်းမှာအနေဆုံးအရေးလေးပြောပြတာတော့မဆုံးခင်မှာတဲ့သူကိုယ်တိုင်ပဲပေါ့နော်အဲစေကံကိုလိုက်ပို့တာပါတဲ့ဟိုဘာနော်စီသွားတောင်းတာတဲ့အဲ့လိုမျိုးသွားတောင်းတော့အချိန်မှတောင်းတန်းစင်နဲ့ခေါ်ထုတ်ရတဲ့အနေအထားမျိုးမဟုတ်ဘူးတဲ့အချုပ်ကန်းကနေသူ့ဘာသူရေရေမောမောပြပြရှင်ရင်လမ်းလျှောက်ပြီးတော့တောင်းစီစီတောင်းထောင်စီရုံထောင်စီကံကိုသွားတာတဲ့အခဏလောက်နေမှဆုံးပြီဆိုတော့သူ့တောင်းအော်သွားတယ်ဆိုပြီးအဲရေးလေးကပြောပါတယ်ဒီသားသူနေနဲ့တောင်းတယ်ကျေလဲလုံးဝမကျေနေဘူးဒါကြီးကလည်းသွေးယူသားရုံမဟုတ်ဘူးဆိုတာလေလုံးဝယုံကြည်တယ
်2023ခုနှစ်ဇူလိုင်လမှာအချင်းဦးစီးဌာနရဲ့ညွှန်ကြားမှုချုပ်အပြောင်းလဲဖြစ်ခဲ့ပြီးအကြခင်မှာပဲထောင်တွေမှာမိသားစုဝင်တွေကိုထောင်ထဲကိုနိုင်ငံသားစီပို့ခွင့်ကန့်သက်တာပိတ်ပင်တော်တွေဖြစ်လာခဲ့ပါတယ်မူရီဆေးဝါးတွေရောနှောပြီးထောင်ထဲကိုမောင်းခိုတင်သွင်းမှာဆိုလို့ဒီလိုပိတ်ပင်တာလို့ဆိုပါတယ်ဒါပေမဲ့ဒီလိုကန့်သက်ပိတ်ပင်တာတွေဟာနောက်လအနည်းငယ်အကြာမှာတော့ထောင်အသီးသီးမှာတစ်ခုနဲ့တစ်ခုမတူညီတဲ့ပုံစံမတူညီတဲ့အခြေအနေတွေနဲ့ဖြစ်လာခဲ့ပါတယ်။ဒါပေမဲ့တိုင်းရင်းစေးတွေတော့ပုံကွင်ရှိနေပါသေးတယ်။မြမအချင်းထောင်တွေဟာကျမ်းမာရေးစောင့်ရှောက်မှုနဲ့ပတ်သက်ရင်ဘယ်တော့မှမှတ်တမ်းကောင်းမရှိခဲ့ပါဘူး။နိုင်ငံရေးအကျဉ်းသားများအကူအညီစောင့်ရှောက်ရေးအသင်း ABB ရဲ့စီရင်စရာတွေမှာတော့2022ခုနှစ်မှာနိုင်ငံရေးအကျဉ်းသား19ယောက်ကျမ်းမာရေးစောင့်ရှောက်မှုအားနည်းလို့အပါအဝင်အကြောင်းမျိုးမျိုးကြောင့်တည်ဆုံးခဲ့တယ်လို့ဖော်ပြပါရတယ်။နောက်နေ့မှာတော့တည်ဆုံးသူဦးရီဟာ22ယောက်အထိမြင့်တက်ခဲ့ပြီးတော့ 2023ခုနှစ်မှာတော့39ရောက်အထိမြင့်တက်ခဲ့ပါတယ်။လက်ရှိ2024ခုနှစ်ရဲ့ပထမ4လမှာလည်းသေဆုံးသူဦးရေ18ရောက်ရှိပြီဖြစ်ပါတယ်။ဒေါ်ဒနာရဲ့တူရီတော်သားကိုမင်းထက်လဲအဲ့ဒီတဲကတယောက်ပါသူ့ကိုစစ်တပ်ကမနှိတ်ကဖမ်းဆီးခဲ့ပြီးတော့စစ်ကြောရေးစခန်းမှာနှိပ်စက်ခဲ့တဲ့အတွက်ကာလာရှီခံစားရတဲ့ဒဏ်ရာတွေရရှိခဲ့ပါတယ်သူ့ကိုစေကူသားကွင်မပေးသလိုအနာသက်သာဆေးတောင်ပို့ခွင့်မရခဲ့ဘူးလို့ဒေါ်ဒနာကပြောပါတယ်ဒါပေမဲ့သူ့သားကိုအချိန်အရွယ်အတွက်နှဲငယ်တော့ထောင်ဝင်စာသူတွားတွေ့နိုင်ခဲ့ပါတယ
်စေကူခွင့်မရလို့သူကအခုလိုဆုံးသွားတာပါအဲဆေးဝါးတွေပို့ပြီးတာလေမရောက်တာတော့များတယ်သိလားအဲသူဆုံးသွားတာတော့နော်သူဆုံးသွားတော့ခံစားတော့ပြောင်းပြတ်တတ်အောင်ပါပဲ तू ကအမားတို့မိသားစုရဲ့မျှော်လင့်အားထားရတူလေနောက်ဆုံးတွေ့ရတော့ဆေးကူသားခွင့်မရတော့သူ့ကိုယ်သူတိတ်မဲမှန်းလဲသိတော့အတော်လေးရောစိတ်တက်ကြနေပုံပဲသိလား तू ကအမားတို့မိသားစုအတွက်တူးသီးတော့မျှော်လင့်ချက်ထားခဲ့ရတူပေါ့နော်ခုချိန်ထိလည်းဖြည့်ဆည်းနိုင်ကြပါဦးကွယ်
မဲဝေမာကအသက်20ကျော်အရွယ်ဖြစ်ပြီးစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့သူပါ။သူက2021ခုနှစ်မှာဖမ်းဆီးခံရပြီးတော့ကိုမင်းထက်လိုပဲစစ်ကြောရေးမှာဒဏ်ရာရခဲ့ပါတယ်။သူဟာမြန်မာပြည်အလဲပိုင်းကအကျဉ်းဆောင်တစ်ခုမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံခဲ့ရပါတယ်။လက်ချောင်းတွေကျူးပြီးခေါင်းမှာဒဏ်ရာရခဲ့တဲ့အပြင်စစ်ကြောရေးဒဏ်ကြောင့်သူ့အယိုးအစ်စ်တွေဆိုးဆိုးဝါးဝါးကြိုက်ခဲပြီးဘယ်ချီတစ်ဖက်လဲတရွတ်ဆွဲတဲ့အထိအာယုံကြောထိခိုက်ခဲ့ရပါတယ်။သူမိသားစုပို့တဲ့ဆေးဝါးတွေကသူ့ကိုနည်းနည်းတက်တရာရရှိခဲ့ပေမဲ့အဲ့ဒီဆေးတွေကို2023ခုနှစ်မှာထောင်ထဲကိုပေးဖို့ခွင့်အပိတ်ခံလိုက်ရပြီးတဲ့နောက်သူ့ယောဂအခြေအနေလည်းပိုဆူးလာခဲ့ပါတယ်။ကျင်းသားတွေကထောင်ထဲကိုဆေးဝါးတချို့ခိုးသွင်းတာလုပ်ခဲ့တဲ့အတွက်အာဏာပိုင်တွေကအကျဉ်းထောင်တွေကိုပုံမှန်ရှာဖွေစီးနှင်းမှုတွေပါစတင်ခဲ့တယ်လို့မဝေမာကဆိုပါတယ်
အနေရောရောကုန်ပွဲလာရောနော်ပွဲလာပြီးတော့အခန်းထဲမှာရှိတဲ့ဆေးဝါးတွေအကုန်ပေးပါတော့နော်ဒီဆေးဝါးတွေဆိုလည်းတခုမှချမ်းမထားနဲ့အကုန်ပေးပေါ့အထူးရှာဖွေရေးဆိုပြီးတော့ဒီရဲနဲ့စစ်တပ်တွေဝင်လာတယ်ဗျဝင်လာပြီးတော့ဒီဆေးနဲ့ဆေးတလုံးတွေတလုံးကုန်သိမ်းသွားအဲ့လိုမျိုးရှာဖွေရေးကိုအဲ့တော့တလအတွင်းသုံးကောက်လောက်လာသွားတယ်ဗ
ျပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းအပိုင်9မှာတော့မြို့သူ့ကိုများညှဉ်းပန်းနှိပ်စက်ခြင်းရက်ဆက်ကြမ်းကြုတ်လူမဆန်စွာဂုဏ်ငယ်စေသောဆက်ဆံမှုမပြုရလို့ပါရှိပါတယ်ပိုင်25မှာလည်းလူတိုင်းကျန်းမာရေးစောင့်ရှောက်မှုခံယူပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပြီးအဲ့ဒီတဲမှာအကျဉ်းသားတွေလည်းအကျုံးဝင်ပါတယ်။ဟိုးရင်ကလေးကမြန်မာပြည်မှာကျင့်သုံးလာတဲ့အကျဉ်းဆောင်လက်ဆွဲဥပဒေမှာလည်းအကျဉ်းသားတွေဟာကျန်းမာရေးစောင့်ရှောက်မှုရတဲ့အကြောင်းနဲ့မိသားစုဝင်တွေကထောင်ဝင်စာဆေးပို့တာကိုခွင့်ပြုသင့်တယ်လို့ပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာအကျဉ်းသားတွေဟာသူတို့ရဲ့အခွင့်အရေးကိုရမနေပါဘူး။ကိုတိုက်ထွန်းကနိုင်ငံရေးအကျဉ်းသားတွေကိုကူညီထောက်ပံ့ပေးနေတဲ့နိုင်ငံရေးအကျဉ်းသားများကွန်ရက်မြန်မာရဲ့ဥဆောင်ကော်မတီဝင်မှာကိုတိုင်းလည်းစစ်အာဏာသိမ်းမှုကိုစန့်ကျင်ခဲ့တဲ့အတွက်နှစ်နှစ်ကျော်လောက်ထောင်ထဲမှာနေခဲ့ရပြီး2023ခုနှစ်နှစ်လယ်ပိုင်းမှာမှပြန်လည်လွတ်မြောက်ခဲ့သူဖြစ်ပါတယ်။ကိုတိုက်ထွန်းကတော့ဥပဒေတွေနေဥပဒေတွေကအသက်ဝင်မှုမရှိတော့ဘူးလို့ဆိုပါတယ်
။လက်ရှိမှာအကျဉ်းဆောင်လက်ဆွဲဥပဒေကရှိရောရှိသေးလားဆိုတဲ့မေးခွန်းတွေဖြစ်သွားတယ်။ပြီးတော့အကျဉ်းဆောင်ရဲ့လက်ဆွဲဥပဒေမှာဆိုအကျဉ်းသားတယောက်ကိုလုံလောက်တော့စေဝါဆောင်ဖို့ပေးရမယ်လို့တရားဝင်ပြဋ္ဌာန်းထားတယ်။သို့တော်လည်းပဲလက်ရှိမှာအကျဉ်းသားတိုင်းကကိုဗစ်ကာလမှာဆိုဂျင်းပြုတ်ရီတောင်းနေကြရတယ်။ထောင်ထဲမှာအစည်းအဝါမရှိဘူးကျင်းပရေးပဲတောက်တယ်အဲဥပဒေကလက်ရှိမှာတော့ကျင်းထောင်ရေးမှာတရားဝင်မရှိဘူးသူတို့ရဲ့ထောင်အာဏာပိုင်ရဲ့ဗဇက်ကဖရက်တမရဒီဥပဒေဖြစ်တယ်ထောင်အာဏာပိုင်ရဲ့အထက်ကတော့ညွန်ကြားချက်တိုင်းကဥပဒေဖြစ်နေတယ်ပေါ့လက်ရှိမှာတော့
အကျဉ်းသားတွေဟာသူတို့ရဲ့ဥပဒေပါအခွင့်အရေးတွေကိုမရပါဘူးပြီးတော့မိသားစုတွေကလည်းအမှားယွင်းတွေဖြစ်ရင်ပြန်ကူစားဖို့အတွက်ဥပဒေကသူတို့ကိုကူညီနိုင်မယ်လို့မယုံကြည်ပါဘူးမနန္နာကတော့သူ့မောင်ကိုအတိတ်ပဲမဲ့ဆုံးရှုံးခဲ့ရတဲ့အတွက်ယူကြုံမရဖြစ်နေသေးပါ။
အကယ်၍သာပေါ့နော်ထောင်ထဲကိုစေဝါသွင်းခွင့်ရမယ်ဆိုရင်အခုလိုဖြစ်ဆိုးမျိုးတွေလည်းမကြုံသလိုထောင်သားတွေအတွက်အများကြီးအဆင်ပြေမှာပါ။လူအသက်တစ်ချောင်းလွယ်လွယ်နဲ့မတည်တင်မဲနဲ့လည်းတည်စရာအကြောင်းမရှိဘူးပေါ့နော်။
ကိုဒီဟာတေဆုံကလေးကဖခင်ဖြစ်သူဟာစိတ်ကျမ်းမာရေးဆူဆူရွာရွာထိခိုက်ခံစားနေရတယ်လို့မန္တန်နာကပြောပါတယ်။ပြီးတော့ကိုတီဟာရဲ့တမီးငယ်လေးကိုလည်းဒီသတင်းဆိုးကိုသူတို့မပြောရဲသေးပါဘူ
းသူစိတ်ဒီလိုမျိုးကြွားတာထောက်ကြွားတာမသိဘူးဆုံးသွားတာကိုလည်းမသိဘူးပေါ့နော်အများလည်းလည်းမေးတယ်အလုပ်တွေအများကြီးသွားလုပ်နေတယ်ပါဇက်တွေမုံတွေအများကြီးဝယ်ပြီးပြန်လာမှလို့ပဲခလေးကိုဒီလိုပဲလိန်ထားရတာတနေ့မှလည်းမေးလို့မရတော့မနေ့တနေ့ကလို့ပဲအကြည့်စောတာပေါ့နော် မြေလျာပွားရင်အခုလိုဖြစ်ဆုံးမှုနဲ့မကြုံပါစေနဲ့လို့လည်းဆုတောင်းနဲ့အများဆုံးနဲ့ကောင်းမွန်ရာမွေးရာကိုကျွတ်လို့ပါစေလို့လည်းမျှော်လင့်ပါတယ်ဆုတောင်းပါတယ်
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုံးလွှင့်မယ်ဒိုတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA American အတန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်ရယူပါခင်ဗျာ
။ဒီနေ့ကနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ဥရောပမှာနိုင်ငံသားတွေလာရောက်အခြေချနေထိုင်တာလက်မခံကျင်သူတွေရှိနေသေးချိန်မှာရွှေပြောင်းအခြေချမှုနဲ့ခွန်လုံခွင့်ဆိုင်ရာစာချုပ်ကို EU ဥရောပတမကနိုင်ငံတွေကချုပ်ဆိုခဲ့ကြပါတယ်။ဥတည်မောင်တန်းကဒီတစ်ပတ်ဒီမိုကရေစီဒုအခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာတင်ပြထားပါတယ
်။နိုင်ငံခုလုံးကနေရွှေပြောင်းဝေရောက်လာခြင်းဆက်ရောက်ဥရောပတမကသဘောတူညီချက်အသစ်ကိုဥရောပပါလီမန်ကအီဗီလာဆဲနီကထံမှလိုက်ပါတယ်။ဘယ်လိုလဲပဲရွှေပြောင်းလာကြသူလိုင်းလုံးကြီးနဲ့ကြုံခဲ့ရကလေးကဥရောပသမဂ္ဂအီဝါသဘောတူညီချက်အတည်ပြုရရှိဖို့အတွက်ကြိုးစားလာခဲ့တာပေါ့။2015-16မှာဥရောပကိုဝေရောက်ဖို့ကြိုးစားသူလူပေါင်း200ကျော်ရှိခဲ့ပါတယ်။အများစုကစစ်တမ်းသစ်စီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံသားတွေပါ။2023မှာလည်း EU နိုင်ငံတွေမှာနိုင်ငံရေးပို့လို့ဝင်တောက်ပါတယ်။ .4%ရှိနေပါလေ။2016ခုနှစ်ကဆိုရင်ဒါဟာအပြစ်မှားဆုံးဖြစ်ပါဒါပြင်ရွှေပြောင်းလာကြတဲ့အဲဒီလိုင်းကြီးကိုအသုံးချပြီးဘယ်လာရုစ်နဲ့ရုရှားနိုင်ငံတို့ကအိနီချီ EU အဖွဲ့ဝင်နိုင်ငံတွေစီကိုအာဖရိကကရွှေပြောင်းလာသူတွေပို့ပြီးဥရောပတမကတည်ငြိမ်မှုကိုချိန်ချောက်ဖို့ကြိုးစားခဲ့တယ်လို့လည်း EU ကဆွဆွဲခဲ့တာရှိတယ်။ EU အဖွဲ့ဝင်28နိုင်ငံကအခုတော့သဘောတူညီချက်ရရှိသွားခဲ့ကြပြီဖြစ်ပါတယ်။ဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ဆိုလာကအခုလိုပြောပါတယ်။
Today we have voted in favor of a package that
provides ဘာသာမကအဖွဲ့ဝင်နိုင်ငံအားလုံးအတွက်အတူတူဖြစ်မဲ့ဥပဒေပြဋ္ဌာန်းရေးမူပေါင်းတရက်ကိုကျမတို့ဒီကနေ့ပဲမဲပေးလိုက်ကြပါပြီ။ဒီမူပေါင်းမှာလူသားကုန်ရည်ကိုပထမထားထားသလိုပြဿနာရဲ့မတူကွဲပြားခက်ခဲလာတဲ့ဘက်အားလုံးကိုလည်းနားလည်မှုပေးထားပါရယ်။ဥရောပရဲ့နယ်စပ်တွေကိုလုံခြုံစေပြီးလက်တွေဖော်ဆောင်မဲ့ပြဋ္ဌာန်းချက်တွေကရှင်းနေအောင်ကိုချမှတ်ထားပါရယ်။ဒါပြင်အခြေခံလူခွင့်ရည်တွေကိုတာဝန်တိတိအပြည့်အဝလေးစားရင်းနဲ့သမဂ္ဂအတွင်းသွေးစည်းညီညွတ်မှုကိုလည်းဟန်ချက်မှန်အောင်ချိန်ညှိပေးမှာဖြစ်ပါရယ်။အကောက်ပဲပေးထိုက်တဲ့သူတွေအတွက်မျှတတဲ့စနစ်အသစ်တစ်ခုကိုဂတိကဝတ်ပြုလိုက်တာဖြစ်တယ်လို့မပေးထိုက်တဲ့သူတွေအပေါ်လည်းပြက်ပြက်သားသားရက်တီလိုက်တာဖြစ်ပါရယ်။အားနည်းသူတွေကိုတားကောင်အဖြစ်ပြစ်မှတ်ထားတဲ့ဂွန်ရက်တွေနဲ့လူကုန်ကူးသူတွေကိုခိုင်ခိုင်မာမာဆန့်ကျင်လိုက်တာလည်းဖြစ်ပါရယ်
။ဥရောပသမ္မတကွန်ရှင်ဥက္ကဋ္ဌအာဆူလာဘော်ဒါလီယန်ကလည်းဒီသဘောတူညီချက်အကြောင်းအခုလိုပြောပါတ
ယ်။ Migration is a European challenge which must be met with a European solution.
ရှေ့ပြောင်းဝင်ရောက်လာကြတာဟာဥရောပအတွက်စိန်ခေါ်ချက်ဖြစ်ပြီးတော့ဥရောပဆန်တဲ့ဖြည့်ရှင်းပုံမျိုးရှိရမှာပါ။ညာတခိုင်မာထိရောက်မဲ့ဖြည့်ရှင်းပုံမျိုးဖြစ်ပါတယ်။ရွှေပြောင်းသွားလာခြင်းနဲ့နိုင်ငံရေးခလုံးခွင့်ဆိုင်ရာသဘောတူညီချက်ကပေးလိုက်တာဒါပါပဲ။ဥရောပတိုက်သားတွေအားလုံးအတွက်တကယ့်အပြောင်းလဲဖြစ်ပါတယ်။ပထမဥရောပနယ်စပ်တွေပို့ပြီးလုံခြုံလာပါတယ်။မှတ်ပုံတင်တဲ့အပြင်စီစစ်ချင်းအပြင်နယ်စပ်ကဝင်လာတဲ့သူမှန်သမျှဘယ်သူဆိုတာတိတိကျကျသိလာပါမယ်။တစ်ဖက်မှာလည်းတရားလွတ်လပ်စွာစောင့်ကြည့်ခြင်းအပြင်အခြေခံအခွင့်အရေးတွေကိုကောက်ွယ်ပေးထားပါတယ်။ဒုတိယကပို့ပြမြန်လာပါမယ်။နိုင်ငံရေးခလုံးခွင့်တောင်းတဲ့သူတွေအတွက်လုံထုံးလုံနေတွေနဲ့ပြန်ဖို့ရေးတာပို့ပြထိရောက်လာပါမယ်။အထူးပဲကတော့ဒီနိုင်ငံရေးခလုံးခွင့်တောင်းခံခွင့်မရှိတဲ့သူတွေဥရောပသမဂ္ဂအတွင်းဝင်ဖို့ခွင့်ပြုမှာမဟုတ်ဘူးဆိုတာပါပဲ။ဒါမဲ့လည်းစစ်ကထွက်ပြေးလာကြတဲ့သူတွေဒါမှမဟုတ်ရင်လည်းသူတို့နိုင်ငံမှာအရေးယူခံရမယ့်သူတွေအတွက်သူတို့လိုနေတဲ့အခအခွေရရှိမယ်ဆိုတဲ့သဘောပါ။စနေပေါ်မတော်မတရားအသုံးချတဲ့သူတွေပေါ်မှာတင်းကျပ်တဲ့စီးမြင့်တွေချမှတ်ရင်းနဲ့အားနည်းတဲ့သူတွေကိုစောင့်ရှောက်ရေးကိုသဘောတူညီချက်ကဟန်ချက်ညီညီနဲ့ချိန်ကြီးလိုက်တာပါတတိယကဥရောပနယ်ခြားနိုင်ငံတွေဟာတရားမဝင်ရွှေ့ပြောင်းလာတဲ့သူတွေရဲ့ဖိအားကိုရင်ဆိုင်စီမံနေရတာကြောင့် ဒီနိုင်ငံတွေနဲ့တွေးဆညင်ညွတ်ကြောင်းပြသလိုက်တာလည်းဖြစ်ပါရဲ့ရှင်
။မြန်မာပြည်ခုလုံးကရွှေပြောင်းဝင်ရောက်လာခြင်းဆိုင်ရာဥရောပသမဂ္ဂသဘောတူညီချက်အတွက်ကမူပေါင်းသဘောပါ။အပေါ်ဝင်တိုင်းပြည်အသီးသီးရဲ့တွတ်တော်တွေကဒီမူပေါင်းနဲ့ညွှန်ကြီးတဲ့ဥပဒေကိုပြဌာန်းကြရအောင်ပါ။2026ကစပြီးတရားမှုရှိလာနိုင်မယ်လို့ဆိုပါတယ်။ဒီကြောင်းမီဒီယာသတင်းတွေမှာအခုလိုပြောရပါတယ်။
All irregular migrants will be registered and subject to identification, security, and health checks.
Europe တမကဆိုရင်နိုင်ငံတနိုင်ငံကိုသူသဖြင့် Europe နေဆက်နိုင်ငံတွေကိုပုံမှန်မဟုတ်ဖက်ဝင်ရောက်ကိုစူးစမ်းချသူတွေကိုမှတ်ပုံတင်မဲ့ဂျမားရေးကိုစစ်ဆေးမဲ့လူကြိုရေးသဘောအရအနေပေးနိုင်မဲ့သူဟောဖို့စစ်ဆေးမဲ့လို့ EU ကဆိုပါတယ်။ခင်မီနီယာလက်ဝဲယူမဲ့မျက်နှာကိုတပ်ပေါ်ရိုက်မဲ့ဒါပေမဲ့ဘုခုနှစ်ရက်ထိချိန်ကြာနိုင်တယ်လို့ EFP သတင်းကပြောပါတယ
်။ Strong legal safeguards will apply with better support for vulnerable people like children.
EU Commission ဗီဒီယိုမှာပြောသလိုပဲကလေးတွေကိုတော့အထူးဆက်ဆံဆောင်ရွက်မယ်လို့ဆိုပါတယ်။ရွေးချယ်တော့ဝေရောက်လာသူဟာနိုင်ငံရေးခလုံးကိုစဉ်းစားတိုက်ဖို့ပုံပုံကိုစီစဉ်ဖွဲ့ချဖို့ဖြစ်ပါတယ်။ခလုံးကတော့မှန်တိုက်ဖို့ပုံဖို့တော့တမန်တိုက်ဘူးပဲကိုလာခဲ့ရတိုက်ပြီး
Fast and efficient procedures for asylum and return with the necessary individual safeguards.
ချောက်ထားသူတွေကိုသူတို့ရဲ့တိုင်းပြည်အလိုက်အရင်စစ်စစ်ပါ။တခြားနိုင်ငံကလာတဲ့သူတွေခုံလုံးပြီးချောက်ထားကြရမှာလက်ခံသူတွေရှိသလိုပယ်ချခံသူတွေလည်းရှိတယ်။အပယ်ခံလိုက်သူရှိစရာလည်းတော့ရှိတယ်။တိုင်းပြည်ကလာတဲ့သူတွေရဲ့ချောက်ထားချက်ကိုမြန်မြန်စစ်စစ်ဆုံးဖြတ်လက်မခံသူတွေကိုပြန်ပို့မှာဖြစ်ပြီးအဲဒီလိုတိုင်းပြည်တွေကတော့တူနီရှားမော်ရိုကိုဘင်္ဂလားဒေ့ရှ်နိုင်ငံတွေဖြစ်တယ်လို့ AFP သတင်းပြောထားပါတယ်။ဒါဖြင့်ရှောက်ထားတဲ့အချိန်မှာဝင်ရောက်ဖို့ကြိုးစားကြသူတွေရဲ့နေရေးထိုင်ရေးကတော့အခြေခံလူ့ခွင့်ရေးတွေနဲ့အညီဖြစ်ပါမလားလို့လည်းမေးစရာရှိလာပါတယ်။ EU Commission ရဲ့ဗီဒီယိုမှာတော့အခုလိုပြောပါတယ်
။ It became clear that the EU needs a common migration system that works in a fair and comprehensive way.PACT sets up a common system to manage migration in the EU. It promises a fair and more efficient way of managing migration with.
What do you need to do? I'm not sure if you're going to be able to do that. You're not going to be able to do that. What do you need to do? What do you need to do? You need to do that. 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 You need to do that.လုံးလို့ရတယ်လို့ဆိုထားပါတယ်ဒီလိုဝင်လာတဲ့လူတွေတစ်နှစ်ကို3,000ထိရောက်လာနိုင်တယ်လို့ EU ကခန့်မှန်းထားတာပါဒါကြောင့်ဘယ်ချိန်မှာပဲဖြစ်ဖြစ်လူ3,000ထိထားတဲ့ဒေသကြီးစခန်းတွေထားဖို့ပြောထားပါတယ်ဒီဖြစ်စဉ်တွေဟာခြေကတုခွေရင်းနဲ့ညီညီစောင့်ကြည့်ဖို့တီးကြလွတ်လပ်စွာစောင့်ကြည့်ရတဲ့အတွက်ကိုလည်းဆိုင်ရာတိုင်းပြည်တွေကတိစောက်ဖို့သဘောတူညီချက်ကပြောထားတဲ့အကြောင်း AFP ပြတယ်မှာ
Responsibility. No member state will be left alone, and everyone will contribute to.
The board of DJ ya lo, apo wen nai ngan dai nga, tang wen yu cha ya ba ba, ba cha ya ma ba lo. EU Commission video ba pyo mye da ba. A yan lou kai mo ku lo, W3 mechanism cho kho da go, AFP tre ma pye ya ba le. Di lou ni ya so yin do, wen la de du prathama song che cha de tai bi ga, tu ye shop tha che mu ko kai twe ya ba le.အခုပြောလိုက်တဲ့သဘောတူညီချက်အစ်စ်မှာတော့ဒီမူကိုဆက်ပြီးထားပါတယ်။ဒါပေမဲ့တခြား EU တိုင်းပြည်တစ်ခုကိုလည်းပယ်ပြောင်းလို့ရမယ့်သတ်မှတ်ချက်တွေထည့်ထားပါတယ်။မဇနိုင်ငံတွေမဟုတ်တဲ့ EU အဖွဲ့ဝင်နိုင်ငံတွေကလည်းနိုင်ငံရေးခလုံးခွင့်တောင်းခံသူတွေကိုလက်ခံဖို့အရေးအတွက်အားဖြင့်သဘောတူထားကြတာရှိတယ်။ဒီနိုင်ငံတွေကနိုင်ငံရေးခလုံးခွင့်တောင်းခံသူတွေလက်မခံဘူးတတိကိုယူရိုဝင်တန်း6%ပေးမယ်ဆိုရင်လည်းပေးနိုင်တယ်လို့ဘောတူကြီးချက်မှာပါတဲ့အကြောင်း AFP ကဆိုတယ်ဘယ်လိုပဲ EU ကကြောင်းနေဖြစ်စေ conservative နိုင်ငံရေးသမားတွေကတော့ရွှေပြောင်းဝင်ရောက်လာကြတာကိုအပြစ်ထံဆက်ကျင်ကြပါတယ် AB လ19ရက်နေ့ Belgium နိုင်ငံ Brussels မြို့မှာကျင်းပခဲ့တဲ့ conservative ကြီးလာကမှာ Hungary ဝန်ကြီးချုပ် Viktor Orbán ကအခုလိုပြောခဲ့ပါတယ
် If somebody would like to make an
ခရီးယံအခြေခံမွတ်စလင်လူမှုအတိုင်းအဝိုင်းပေါင်းစပ်လူမှုအတိုင်းအဝိုင်းတစ်ခုကိုတည်ထောင်ဖို့တစုံတစ်ယောက်ကကြိုးပမ်းလိုတယ်ဆိုရင်နောက်ပြီးဒါဟာရလကောင်းတစ်ခုထွက်လာမယ်လစ်ဘရယ်ကိစ္စတရဖြစ်လာမယ်ဆိုရင်လောက်ကြပါဒါဟာခမည်းရဲ့ကံကြမ္မာခမည်းရဲ့အနာဂတ်ဖြစ်ပါတယ် ဒါပေမဲ့ကျွန်တော်တို့ကိုတော့ဒီလိုလှုပ်ဖို့ဖိအားမပေးပါနဲ့
။တစ်ဖက်မှာလည်းလူခွေရဲ့အဖွဲ့တွေကစိုးရိမ်နေကြတာလည်းရှိတယ်။ယာယီနေထိုင်ရေးစခန်းတွေကထောင်တွေလိုဖြစ်လာမှနေကြောင်းဝင်ပေါ့အစီအစဉ်စောင့်ကြည့်ထိန်းကျောက်တာမထီအောင်မှအပေါ်ဝင်နိုင်ငံတွေကဒီသဘောတူညီချက်ပေါ်အခြေခံပြီးဥပဒေပြဋ္ဌာန်းရမှလက်တွေ့အကောင့်တွေဖော်တဲ့အခါလူခွေရဲ့ချိုးဖောက်မှုတွေရှိလာမှကို International Rescue Committee IRC ကစိုးရိမ်ထောက်ပြထားပါတယ်။နာမည်ကျော်တော့ယောပပါလီမန်ရွေးကောက်ပွဲမှာလက်ရာ conservative တွေကအားကောင်းလာနိုင်တော့ဘူးလူလူစစ်တမ်းတွေကလည်းပြတ်သားနေပါတယ်။ဒီရွေးကောက်ပွဲဒီမှာရွှေပြောင်းနေထိုင်သူတွေရေးကအရေးကြီးတဲ့နိုင်ငံရေးအကြောင်းအရာဖြစ်လာသလို American Power and Democracy နိုင်ငံကြီးတွေမှာလည်း liberal အယူအဆကိုစိတ်ခေါ်လာတဲ့အကြောင်းအရာဖြစ်တာနော်။ကျွန်တော်တောင်းသားမှာ
တိမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တိမန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့တိရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့မေလ19ရက်နေ့တနင်္ဂနွေနေ့မနေ့ဖက်ရေဒီယိုရုပ်သံအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားတော်တာဆင်နေပါတယ်ဆက်လက်ပြီးအာရှနိုင်ငံရေးလေယာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်ပထမဦးစွာအာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်ဖိလစ်ပိုင်နိုင်ငံအနေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းကျွန်းအတုတိဆောက်နေတယ်ဆိုတာမဟုတ်ဘူးလို့တရုတ်ကညှင်းဆိုပါတယ်တရုတ်သမ္မတရှီဂျင်းပင်ဟာပြင်သစ်အပါဝင်ဥရောပနိုင်ငံ၃နိုင်ငံကိုခရီးထွက်ခဲ့ပါတယ်တပါတီတဲကအစဉ်အဆက်နိုင်ငံရေးအာဏာကိုရယူထားတဲ့စင်ကာပူမှာလော်ရန့်ဆောင်ဟာဝန်ကြီးချုပ်အသစ်ဖြစ်လာပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်
တရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းဖိလစ်ပိုင်နိုင်ငံအနီးကဆာပီနာရှိုဝဲကျွန်းစုမှာတရုတ်ကကျွန်းအတုတစ်ခုတည်ဆောက်နေတယ်လို့ဖိလစ်ပိုင်ကဆွဆွဲခဲ့ပြီးစောင့်ကြည့်ဖို့ဖိလစ်ပိုင်ကမ်းခြေတောင်သင်္ဘောတစ်စင်းကိုဆေလွတ်ထားတယ်လို့သမ္မတမာကိုစ်ဂျူနီယာကမေလ17ရက်နေ့ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ပါလာဝါကမ်းခြေကနေ124မိုင်အကွာတဲတောင်ကုန်းတစ်ခုပေါ်မှာတန်တာကြောက်တန်းတွေကိုတူးယူပြီးဖို့ထားတာကိုဖိလစ်ပိုင်ကမ်းခြေဆောင်သင်္ဘောကတွေ့ရှိခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဧပြီလအတွင်းကတွေ့ရှိခဲ့တာဖြစ်ပြီးဖိလစ်ပိုင်ဘက်ကရိုက်ကူးထားတဲ့ဗီဒီယိုကိုမေလ10ရက်နေ့ကမှထုတ်ပြန်ခဲ့တာပါ။ဒီဆွဲချက်ဟာမမှန်ဘူးလို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟောင်ဝမ်ပင်ကမေလ13ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။ထရေးဆူဇောက်ယောက်近一个时期菲方多次散布谣言蓄意抹黑中方
菲律宾人所在这哈အခြေမြင့်မရှိတယ်လို့လောက်ကြံဖန်တီးထားတာသာဖြစ်ပါတယ်နိုင်ငံတကာအသိုင်းအဝိုင်းကဒီဥပေါ်အခြေမြင့်လွဲမအောင်ကောလာဟာလာတွေဖြန့်နေတာပါဖိလစ်ပိုင်အနေနဲ့ရတန်းကရက်ပြီးတင်းလဲအပြင်ပိုင်တဲ့ကိစ္စကိုအချက်အလက်နဲ့ဆွေးနွေးဖြေရှင်းဖို့တိုက်တွန်းခြင်းပါတယ
်တနည်းကိုကုန်ပစ္စည်းတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းသွားနေတဲ့တောင်တရုတ်ပင်လယ်ပြင်ရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်းလို့ကြွေးကြော်နေတဲ့အတွက်ဖိလစ်ပိုင်ဘရူနိုင်းမလေးရှားထိုင်ဝမ်ဗီယက်နမ်အင်ဒိုနီးရှားစတဲ့နိုင်ငံတွေနဲ့အငင်းပွားနေပါတယ်အမေရိကန်နဲ့ဖိလစ်ပိုင်ဟာစီးရေးမဟာမိတ်စာချုပ်ချုပ်ဆိုထားပြီးဖိလစ်ပိုင်ကိုထိပါလာရင်အမေရိကန်ကကာကွယ်မယ်လို့ပြောဆိုထားပါတယ်ဖိလစ်ပိုင်မှာအမေရိကန်စစ်ခန်းတွေနဲ့တပ်တွေရှိပါတယ်ပြီးခဲ့တဲ့မေလ10ရက်နေ့ကတော့ဖိလစ်ပိုင်အမေရိကန်နဲ့ဩစတြေးလျတို့ပူးတွဲစီးရေးလေ့ကျင့်ခဲ့ပြီးယခင်ဖိလစ်ပိုင်ရေတပ်မှအသုံးပြုခဲ့တဲ့တရုတ်လုံသင်္ဘောအဟောင်းကိုပြစ်မှတ်ထားပြီးပြစ်ခတ်နှိမ့်ုပ်ခဲ့ပါတယ်2010ခုနှစ်ကနေ2023ခုနှစ်အတွင်းအာရှဒေသမှာကမ်းခြေဆောင်နဲ့စစ်သင်္ဘောတွေအပါအဝင်တိုက်လေရင်ကင်းတောက်လေရင်တွေထိတိုက်တိုးမှု89ချိန်ဖြစ်ခဲ့တယ်လို့အာရှပစ္စိဖိတ်ဥဆောင်မှုကွန်ရက်အာရှပစ္စိဖိတ်Leadership Network ရဲ့အစီရင်ခံစာကိုကိုးကားပြီး Foreign Policy Magazine ကရေးသားထားပါတယ်။ အခုလိုချိန်မှာပဲတရုတ်သမ္မတရှီဂျင်ပင်ဟာမေလ9ရက်နေ့ကနေ10ရက်နေ့အထိပြင်သစ်ဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတွေကိုခရီးလှည့်လည်ခဲ့ပါတယ်။ရုရှားယူကရိန်းစစ်နောက်ပိုင်းရုရှားရဲ့မဟာမိတ်တရုတ်နဲ့ဥရောပနိုင်ငံတွေအကြားဆက်ဆံရေးမချောမွေ့ချိန်မှာတရုတ်သမ္မတရဲ့ဒီခရီးစဉ်ဟာထူးခြားမှုရှိတယ်လို့ဆိုနိုင်ပါတယ်။9ရက်နေ့မှာပြင်သစ်ကိုရောက်ရှိပြီး9ရက်နေ့မှာဆာဗီးယား၈ရက်ကနေ10ရက်နေ့အထိဟန်ဂေရီတို့ဖြစ်ပါတယ်။သူရဲ့ခီးစဉ်အတွင်းပြင်သစ်သမ္မတ Emmanuel Macron ဥရောပကောင်ဆောင် von der Leyen တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်ရုရှား-ယူကရိန်းစစ်နဲ့ Palestine - Israel ကိစ္စတွေကိုဆွေးနွေးခဲ့သလိုတရုတ်ရဲ့သဘောထားကိုလည်းပြသခဲ့ပါတယ်ဆာဗီးယားသမ္မတ Alexander Vučić နဲ့လည်းတွေ့ဆုံခဲ့ပြီးတရုတ်ဆာဗီးယားအနာဂတ်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့အပြင်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်29ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်အရင်နောက်သမရရှိချင်းပင်တဲ့ဇနီးဟာမေလ10ရက်နေ့ညပိုင်းမှာဟန်ဂေရီနိုင်ငံကိုဆက်လက်ထွက်ခွာသွားပါတယ်။ဟန်ဂေရီသမရထမတ်ရှူယုခဝန်ကြီးချုပ်ဗစ်တာအော်ဘင်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဘက်ပေါင်းစုံပါဝင်တဲ့မဟာဗျူဟာမြောက်မဟာမိတ်ပြုဖို့သဘောတူခဲ့ပါတယ်။ပြင်သစ်နဲ့ဟန်ဂေရီတို့ဟာယူကရိန်းကိုထောက်ပံ့နေတဲ့နေတိုးအဖွဲ့ဝင်တွေဖြစ်ပါတယ်။အခုလိုချိန်မှာပဲစင်ကာပူနိုင်ငံမှာတော့ဝန်ကြီးချုပ်အသစ်အဖြစ်လော်ရင့်စ်ဝေါင်ကိုလက်ရှိဝန်ကြီးချုပ်လီဆောင်လွန်ကမေလ15ရက်နေ့မှာတရားဝင်အာဏာလွှဲပြောင်းပေးလိုက်ပါတယ်။ဝန်ကြီးချုပ်တာဝန်လက်ခံလိုက်တာနဲ့ပတ်သက်ပြီးလော်ရင့်စ်ဝေါင်ကအခုလိုပြောဆိုခဲ့ပါတယ
်။ I did not expect then to be asked to serve as the next Prime Minister of Singapore.
ကျွန်တော်ကစင်ကာပူရဲ့ဝန်ကြီးချုပ်ဖြစ်လာမယ်လို့မျှော်လင့်မထားပါဘူး။ကျွန်းနွန်စွာပဲတာဝန်ယူစိတ်အပြည့်နဲ့လက်ခံခဲ့ပါတယ်။နိုင်ငံနဲ့ပြည်သူတွေအတွက်အစွမ်းကုန်လှုပ်ဆောင်သွားပါမယ်။
လော်ရင့်စ်ဝေါင်ဟာ2011ခုနှစ်ကမှနိုင်ငံရေးထဲဝင်လာသူဖြစ်ပါတယ်။ရွေးကောက်ပွဲနဲ့မဟုတ်ဘဲအသက်82နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်လီဆောင်လွန်ကသူ့ကိုအာဏာလွှဲပေးလိုက်တာပါ။ရွေးကောက်ပွဲက2025ကျမှာပါ။စင်ကာပူရဲလို့ဖြစ်လာတဲ့1959ခုနှစ်ကနေဒီကနေ့အထိနှစ်ပေါင်း65နှစ်အတွင်းဝန်ကြီးချုပ်၄ဦးပဲရှိပါသေးတယ်
။ပထမအဦးဆုံးဝန်ကြီးချုပ်လီကွမ်ယူက31နှစ်အဲ့ဒီနောက်သူ့လူကိုကျောက်ထောင်က73နှစ်နောက်လီကွမ်ယူရဲ့သားလီဆောင်လုံးကအနှစ်20အာဏာယူခဲ့ပါတယ
်အခုလဲသူတို့သဘောကျသူကလာတင်ခဲ့တာဖြစ်ပါတယ်စင်ကာပူမှာပြည်သူ့လှုပ်ရှားမှုပါတီ People Action Party တခုတည်းကသာအာဏာကိုလဝကြီးအုပ်ရယူထားတာပါအရှိတောင်အရှမှာဒီမိုကရေစီကျဆင်းနေပြီးလွတ်လပ်ခွင့်မှာထိုင်းတို့မြန်မာတို့ဟာစိုးရိမ်ရတယ်လို့ The Economic Council of Foreign Policyစားတဲ့စားဆောင်နေတဲ့သူတေသနအဖွဲ့တွေကပြောဆိုထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ပြီးမှာတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်။ပြောင်းဘူးပြည်ပတင်ပို့မှုမြင့်တက်လာပေမဲ့ရှမ်းပြည်ရှမ်းပြောင်းဈေးကျဆင်းနေစေဖြစ်ပါတယ်။ဒါအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံဈေးနှုန်းအတက်အကျတွေကိုလည်းတင်ပြပေးထားပါတယ်။The Farmer Time Media ကတင်ဆက်ပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်။ဒီစပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ်။
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြောင်းတင်ပို့မှုမြင့်တက်လာပေမဲ့ရှမ်းပြောင်းသွေးကျဆင်းနေစေဖြစ်တယ်ဆိုတဲ့သတင်းနဲ့စကြပါတယ်။ပြောင်းစံပြည်ပတင်ပို့မှုယာထပမာဏထက်သုံးစားလောက်မြင့်တက်လာပြီးရန်ကုန်ဈေးကွက်မှာပါဈေးနှုန်းတွေမြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းဈေးကကျဆင်းနေစေဖြစ်တာကြောင့်အရှုံးကြီးတဲ့နှစ်တစ်နှစ်ဖြစ်တယ်လို့တောင်သူတွေကပြောပါတယ်။အခုနှစ်ပြောင်းရာသီမှာအိန္ဒိယနဲ့ထိုင်းနိုင်ငံအပါအဝင်ပြည်ပကိုပြောင်းတန်ချိန်တသိန်းလောက်တင်ပို့ဖို့ရည်ရွယ်ထားတာဖြစ်ပြီးလက်ရှိမှာတန်ချိန်၄သိန်းနီးပါးတင်ပို့နိုင်ခဲ့တာဖြစ်ပါတယ်။အိန္ဒိယဈေးကွက်ကိုတိုးချဲ့ပြီးတင်ပို့လာနိုင်တာကြောင့်ရန်ကုန်မှာပြောင်းစံတပိတ်တာကို1120ကနေ1140ကျပ်အထိရောက်ရှိလာသလို AROD တိုင်းမှာလည်းတပိတ်တာကို1000ကျပ်ကျော်အထိပေါက်ဈေးရှိလာပါတယ်။ပြည်မဈေးကွက်မှာအရင်ကထက်တပိတ်တာကိုကျပ်60လောက်မြင့်တက်လာပေမဲ့ရှမ်းပြည်နယ်မှာတော့ပြောင်းစံတပိတ်တာကိုအနည်းဆုံး650ကျပ်လောက်သာဈေးရရှိနေတယ်လို့တောင်သူတွေကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာ2022ခုနှစ်အောက်တိုဘာလကစတင်ခဲ့တဲ့2020ခုစစ်စင်ရေးပြီးမြို့နယ်အများစုကိုကိုကန့်တပ်ဖွဲ့ MNDA ကထိ ंछ ုပ်ထားသလိုကျန်တဲ့ရှမ်းပြည်နယ်တောင်ပိုင်းကမြို့နယ်အချို့မှာလည်း တိုက်ပွဲတွေဖြစ်ပွားပြီးနယ်မြေမတည်ငြိမ်မှုတွေဖြစ်ပေါ်နေပါတယ်။လမ်းမဆက်သွယ်ရေးအခက်အခဲအပါအဝင်လမ်းကြောင်းတစ်လျှောက်ပေးရတဲ့ဂိတ်ကြီးအခွန်ကြီးတွေကြောင့်ရှမ်းပြည်နယ်ထွက်ပြောင်းဆန်စည်းကအကြပ်မှာပဲရှိနေတာဖြစ်တယ်လို့ရန်ကုန်မြို့ကပြောင်းပို့ကုန်လုပ်ငန်းရှင်တအုပ်ကသုံးသပ်ပါတယ
်။ဝါဆိုင်တောင်သူတွေကိုငွေထုတ်ချေပေးမယ့်အပြင်လက်ကျင်ဝါတွေကိုလည်းဝယ်ယူပေးဖို့ပြင်ဆင်နေပါတယ်။ဝါကျိတ်စီလုပ်ငန်းတွေတိုးချဲ့နိုင်ဖို့အတွက်ရာမြေအာမခံအပေါင်းပေးစနစ်နဲ့သက်ဆိုင်ရာမြမစီပွားရေးပင်တွေမှာရှောက်ထားချေယူနိုင်တယ်လို့လေယာစိုက်ပျိုးရေးနဲ့ဆင်းမြောင်းဝင်ကြီးဌာနကပြောဆိုထားပါတယ်။ဆင်းမြောင်းဝင်ကြီးဌာနအမှတ်3စက်မှုလုပ်ငန်းလက်အောက်ကဝါကျိတ်စက်ရုံတွေမှာအသုံးပြုဖို့အတွက် A အဆင့်ဝါပိတ်တာချိန်29သိန်းနဲ့ C အဆင့်ဝါပိတ်တာချိန်3သိန်းလောက်ကိုဝယ်ယူသွားမှာဖြစ်ပါတယ်။ရွှေတောင်စကိုင်းပွေဖြူတောင်သွေးကြီးမြစ်သားပြုံဝင်နဲ့ရမဲသီးမြို့နယ်တို့မှာအဓိကဝယ်ယူသွားမယ်လို့ပြောဆိုထားပါတယ်။တောင်သူတွေဟာမေလနဲ့အစွန်လတို့မှာဝါကူမိုးနှင်းနဲ့အတူသွဲဖက်ဆိုင်ပြူလေးရှိကြပြီးပြင်ပတင်ပို့ရမှာတော့ကော့တောင်ရနောင်လန်ကြောင့်မှသစင်ထိုင်းနိုင်ငံကိုတင်ပို့နေတာဖြစ်ပါတယ်။ဝါလုံးငယ်ရှင်များအဖွဲ့ကတော့ပြင်ပဝါဆက်မျိုးတွေတင်တွင်းနိုင်ဖို့နဲ့ဘူဗန်တမစီနဲ့ပြင်လဲပေးတွင်နေရတဲ့ပုဂုံရောင်ဝင်ရဲ့35ရာခိုင်နှုန်းကိုကင်းလုခွေပြုပေးဖို့တောင်းဆိုထားပါတယ
်အခုနှစ်မှာတရုတ်ကိုတရားသည့်တင်ပို့မှုထပ်ဝက်ကျော်ရော့ကျနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားပါတယ်တရုတ်နိုင်ငံကမြန်မာတရားသည့်တင်ပို့နိုင်မှုကအရင်နှစ်ခါထက်3ဘုံ2ဘုံလောက်ရော့ကျသွားနိုင်တယ်လို့တရုတ်ပေါ်ရုံနေတဲ့ကုန်တယ်တွေကပြောဆိုကြပါတယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်ကတိုက်ပွဲတွေကြောင့်အချိန်ကြာညာမှုတွေဖြစ်ပေါ်နေတဲ့အတွက်လမ်းခီးမှာတရားသည့်ရေသွေးကြာဆင်းပြီးအလေအလွင့်တွေလည်းရှိနေပါတယ
်မောင်ပထမမကျန်တော့ဘူးတော့ပဲပြောလို့ရတယ်ကျွန်တော်ပိုင်းကပါမနေဘူးခင်ဗျာဒီကနေ့ဒီနေ့လည်းပြောနေတာကလွတ်သွားခဲ့ရင်လည်းဒေါ်ရီကဒေါ်ရီမရောတော့လေပြုတ်ပြီးမှရအောင်ရတယ်ကျွန်တော်ဒီတိုင်းတော့ရတယ်တော့ရည်ရတယ်တော့ရောအများကြီးတော့ပါပေါ့ပြောနေတာကအရင်ကလည်းတော့ပုံနေတဲ့အချိန်ကဥပမာကအသီးတရားကြီးရဲ့ခုကအသီး30လောက်ပဲသွားတယ်လေ
တရုတ်ကမူဆန်နဲ့ကျင်ဆန်းကျော်နယ်စပ်ကုန်းသွယ်ရေးကတဆင့်တရက်သည့်တင်ပို့ရမှာ3ရက်လောက်ပဲကြာမြင့်ပါတယ်။တိုက်ပွဲတွေကြောင့်အဲ့ဒီဂိတ်တွေပိတ်ထားရတဲ့အတွက်လက်ရှိမှာမိုင်းလားနယ်စပ်လမ်းကြောင်းကနေတင်ပို့နေရပြီးတင်ပို့ချိန်ကတစ်ပတ်လောက်ထိကြာမြင့်တယ်လို့ဆိုပါတယ်။လမ်းကြောင်းခက်ခဲနဲ့အချိန်ကြန့်ကြာတာတွေကြောင့်နေ့စဉ်တရုတ်ဘက်ကတရက်ကား3စီးကနေ10စီးလောက်သာအဝင်ရှိနေပါတယ်။အခုနှစ်မှာပြည်ပရောပြည်တွင်းမှာပါတရက်ဈေးကွက်ပြက်လူနီးပါးဖြစ်နေတဲ့အတွက်တရက်ဒီနဲ့ပတ်သက်တဲ့တန်ဖိုးမြင့်ထုတ်ကုန်ဈေးကွက်ကိုတိုးချက်တင်တယ်လို့ရန်ကုန်မြို့ကတရက်ကုန်တယ်တူကအကြံပြုပါတယ်
။ဈေးကွက်အလားလာကကျွန်တော်ကြီးပ join ရှိတဲ့ကုန်တယ်တွေနေနေရောဈေးကွက်ကကောင်းပါလိမ့်မယ်။ပုံမှန်နဲ့ဖြစ်ပါလိမ့်မယ်။တိုးရင်လည်းဟိုကျွန်တော်တို့ဒီလိုကဲပေါ့နော်။တကယ်တမ်းလိုကဲဈေးကွက်ကထွက်အားပေါ့ထွက်အားအများများတဲ့အချိန်မှာကျွန်တော်တို့ဒီဈေးကွက်ကမဖြုံးနိုင်ဘူးပေါ့။တော်ဒီတရက်ဟိုဒီထောက်ခံတာတို့ဟိုဈေးထုတ်တာတို့အကြံထုတ်တာတို့ဒါလည်းသောဒီမှာတည့်ရုံလေးပေါင်းပြန်နေနေတဲ့အခါကျတော့တကယ်အထွက်များတဲ့အခါကျဒီကပြူမှာပဲဒီမကောင်းလို့ပဲပြောရမှာပေါ့။ခိုင်းနေတယ်မှလည်းကျွန်တော်တရုတ်ကဟိုနိုင်ငံရေးငြိမ်းချမ်းရေးဖြစ်ပြီးလမ်းကြောင်းကောင်းနေတဲ့အချိန်မှာတရုတ်ကထိတ်ပေါက်လာခဲ့တဲ့အတွက်ပဏိသားမျိုးမှတော့ရောဂျီလိုလေးကပြူပြီးတာကိုပြူလည်းတော့တတ်မှတ်သေးနှုန်းနဲ့မရကြဘူးဖြစ်တာကိုအခုလိုဒီလိုမျိုးမျိုးကတော့ကျွန်တော်ထင်တယ်ဟိုဆိုးလိမ့်မယ်လို့ထင်တာပေါ့နော်။
ပြည်တွင်းဈေးကွက်မှာစိန်သလုံးတရက်သည့်တလုံးကို900ကနေ1800ကျပ်သည့်ဈေးရရှိနေပြီးပြည်ပဈေးကွက်မှာတော့စိန်သလုံးတရက်သည့်စိုက်သေးတံကို75သိန်းကနေ18သိန်းအလတ်နဲ့အကြီးစိုက်ကတံကို18သိန်းကနေ22သိန်းအထိဈေးရရှိနေပါတယ်။စိန်သလုံးတရက်သည့်ကိုဂျပန်စင်ကာပူနဲ့ပြည်ပနိုင်ငံတချို့ကဝယ်ယူဖို့ကန့်လန့်ထားပေမဲ့အရေးအသေးပိုင်းဆိုင်ရာလိုအပ်ချက်တွေရှိနေလို့တန်ချိန်အများပြားမတင်ပို့နိုင်သေးဘူးလို့ဆိုပါတယ်။
အခုဆက်ပြီးမေလ၈ရက်နေ့ကနေ14ရက်နေ့ထိဈေးကွက်အတွင်းသက်ကြာနေပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နှံစဉ်တွေကိုပြောပြပေးချင်ပါသေးတယ်။တကြံပြီးကလေးကဈေးစပိုက်ကျဆင်းနေခဲ့တဲ့မြမမက်ပဲဈေးကအခုတစ်ပတ်မှာတော့ဈေးပြင်းမြင့်လာပါသေးတယ်။ Jangon Bina Zigwema, Pihere Mila Shiniga, Mepe F. E. Ju R. C. Tatango, Tonsa the Tain Tatang Jeshigabi, Mila Sali Nimaro, Tatango, Tonsa Natanja Timia Talavare, The Pair Twin Tatango, Kotong Jamu Gentimia Talarago to Yavare. Passing Ogale, Pim Patin Bumushibi, Pin Twin Lawlet Maria, we Murile Shiniaja, Sisatimia Tanivare. Jungle Ziggo Maro, Mila Sheniga, Passing of the Dango, Tain Lis and it don't talk and pounce shinibi, Mila Sully in a maro, the Dango, Lisa the Taine, Natang Aton Jetty, Tammy Nit the Lavare. The bird drink the Dango, go down Aton Jetty, Sim Nit the Larago to Yavare. A good then Sir Peter Dina Zinoriga, a chain him yap the only Murishina variation.
VOAC Senegal Radio Yomian Denzaropian Facebook Samyanagani Biola Nasin Tishunai Mari. VOAMMY Facebook Samyanag Lesagaro, facebook.com/VOABermispari.
A good salad in Semet season Haro, Udu Yadine, Nagagaba, a season Pipare. Natown Nasselli, Eprelaha, Gaba, Apujini, Zedai Tulare, Satala Miao, La Pitelu. Copernicus, Uyopa, Yadi Uru Yea Agency Gapiosuvare. Natown Nasel Ligune Patama Lila Batrin Buchin Mita Mune, Tundre Pala Date, Cabaning and Chuga Pitane Yadi Uru Pionem, Johnny Goro, Nalanga, Titabama Timpia Tavare.
ဆယ်လေးခုနှစ်အစဇန်နဝါရီလ3မိုင်မှာတော့ဆွီဒင်နိုင်ငံမှာပုံမှန်မဟုတ်ပဲနင်းရွေပြင်းထန်ကြဆင်းပြီးလေပြင်းမှာတိုက်တဲ့အတွက်ခဲတော်တဲ့နင်းတူအောင်မှာရှားနိုင်ချီတဲ့မော်တော်ကားတွေနှစ်တော်ခဲရတာကြောင့်ရှားပွေကဲဆယ်ရက်တက်တွေကဲထုတ်ခဲ့ရပြီဖြစ်ခဲ့ရတာပါအပူချိန်ကအနုပ်40%တုံးတရမှာ6ဒီဂရီဆယ်လ်စီယပ်အထိကျတော့ပါတယ်ဒါဟာဆွီဒင်နိုင်ငံအတွက်တော့25နှစ်အတွင်းအအေ င်းရှော့စီလုပ်ငန်းနဲ့ထင်ရှားတဲ့အီတလီနဲ့ပြည်နယ်နိုင်ငံကအဲလ်ပ်စ်တောင်တန်းတွေပေါ်မှာတော့ဖက်ဗရူလာအတွင်းနှင်းတူတွေကင်းမဲ့ပြီးနှွေဦးပေါက်ရသေးလို့ဖြစ်နေပါတယ်။ဥရောပတချို့ဒေသတွေမှာတော့နေ့အပူချိန်တွေပုံမမြင့်တက်လာပြီးရှေ့ဆက်ပိုဆိုးဖို့ပဲရှိတယ်လို့ဥရောပသမဂ္ဂဥတုရသည်ရေးရာအေဂျင်စီကော်ပါနီကပ်စ်ကပြောပါတယ
်but also the trajectory so you
know we could so in ကျွန်တော်တို့ကြီးပြင်းလာခဲ့တဲ့ရာသီဥတုမျိုးနဲ့အတော့ကိုကွာခြားတဲ့ရာသီဥတုမျိုးဘက်ကိုဥတည်နေပါပြီ။ကြောင်းလင်းလာတဲ့ရာသီဥတုနဲ့လာရောညှိထွေဖြစ်မဲ့အခြေအနေကိုရောက်နေတာပါ။ခုကြုံနေရတာကလည်းအဲ့ဒီအခြေအနေဖြစ်ပါတယ်။ထေချာတာကတော့အပူချိန်တွေကျသွားမှာမဟုတ်ပါဘူး။ခုလိုပဲပူပြင်းနေမဲ့ပုံရှိပါတယ်။ရာသီဥတုကတည်ငြိမ်တဲ့အနေအထားကိုလည်းမရောက်သေးပါဘူး။ new normal လို့ပြောရမယ့်အခြေအနေသစ်လည်းမဟုတ်သေးပါဘူး။ဒါကအခြေအနေအသစ်ဆိုရင်တော့ကောင်းမယ်လို့ထင်ပါတယ်။ဒါပေမဲ့အပူချိန်တွေကတော့ဆက်ပြီးတက်အောင်မဲ့ဘက်ကိုဥတည်နေတာပါ
။ပရိုတိန်နိုင်ငံမှာကြတော့ဇန်နဝါရီလအတွင်းမိုးသည်ထန်ခဲ့တဲ့အတွက်အဓိကအမြင့်ကြီးတွေမှာရေတက်ပြီးရေကြီးရေရှမ်းခဲ့တဲ့နေရာ300ကျော်တယ်လို့အစိုးရကပြောပါတယ်။မုန်တိုင်းတွေဆက်တိုက်ဝင်ပြီးကြာရှည်မိုးရွာသွန်းတဲ့အတွက်အင်္ဂလန်နဲ့ဝေလာနယ်တဝန်းဆွတ်ဆွတ်တဲ့မြေနေရာတွေမှာရေတက်လာတာပါ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာလဲဇန်နဝါရီလမှာမိုးသည်ထန်တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တယ်လို့မိသက်အဖွဲ့ကပြောပါတယ်။ဖေဗရူလာထဲမှာပင်လယ်ကွေ့နိုင်ငံတွေနဲ့အိုမန်နိုင်ငံတို့ကမိုးသည်ထန်ပြီးတော့ရေကြီးပါတယ်။ကွန်ဂိုမှာလဲအနည်း60အတွင်းကွန်ဂိုမြစ်ရေတွေအမြင့်ဆုံးတက်လာပြီးတော့လူ9သိန်းလောက်ပေးလို့ရသိမ်းရှောင်ခဲ့ရတာပါ။ရေကြီးမှုကြောင့်လူ220ဦးထက်မနည်းသေဆုံးပြီးအိမ်ခြေထောင်ခြေပျက်စီးခဲ့ရတာပါ။တခါဘိုလီးဗီးယားမှာလည်းဖေဖော်ဝါရီလမှာအနည်း20အတွင်းမီလီမီတာ140ကျော်အထိမိုးရေချိန်အများဆုံးရွာသွန်းခဲ့တာကြောင့်ဘိုလီးဗီးယားနဲ့ဘရာဇီးနိုင်ငံကြားကဧကမျက်ရည်တက်တဲ့အတွက်နိုင်ငံငယ်ဆက်ကလူသိန်းနဲ့ချီရေပေးသင့်ခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မတ်လအထဲမှာကျတော့အာဂျင်တီးနားမြို့တော်ဘွာနိုအဲရစ်စ်တဝိုင်ရေကြီးရေရှမ်းခဲ့တာကြောင့်လေကြောင်းပြန်တန်းရေကိုပါထိခိုက်ခဲ့ရပြီးတာဝန်ရှိသူတွေဘက်ကလိမ်မောရောင်အစင်မိုးလေဝသအရေးပေါ်အခြေအနေထုတ်ပြန်ခဲ့ရတာပါ။အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမှာမတ်လအတွင်းအစမိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရေကြီးမြေပြိုရာကလူ9000ကျော်နေရာပြောင်းရွှေ့ခဲ့ရပြီးစစ်ကောဦးထက်မနေသေးဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဧပြီလဆမိုင်မှာပဲမာဒက်စကာရေလက်ကြားနဲ့ဩစတြေးလျနိုင်ငံအရှိတောင်ဖက်ဆစ်ဒနီမြို့တဝိုက်မှာလည်းမုတ်တုံမိုးကြောင့်မိုးသည်ထန်ပြီးတော့ရေရှမ်းခဲ့ရကလူတောင်းနဲ့ချီပေးလို့ရတိမ်ရှောင်ခဲ့ရပါတယ်။နောက်ထပ်ရေကြီးနေခဲ့တာကတော့ကင်ညာအိုမန်အာရေဗျနဲ့တရုတ်နိုင်ငံတို့ပါ။
ခုတ်ခါမှာတော့ပူပြင်းတဲ့ရာသီဥတုနဲ့ကြုံရရတဲ့ဒေသတွေဖက်ကြည့်ရအောင်ပါစပိန်နိုင်ငံမှာဇန်နဝါရီလမှာတဲ့အပူချိန်ကအလွန်မြင့်တက်ခဲ့ပါတယ်ပြည်내ပင်လယ်ထက်ကတချို့ဒေသတွေမှာလည်းပုံမှန်ထက်30ဒီဂရီလောက်အပူချိန်မြင့်တက်နေခဲ့တယ်လို့မိုးလေဝသပညာရှင်တွေကပြောပါတယ်အာဖရိကတိုက်ထက်ကမာလီနိုင်ငံမှာလည်းဧပြီလ
လူမတ်မတ်မိုးလေဝသပညာရှင်တွေကြိုတင်ခန့်မှန်းထားတဲ့အတိုင်းလက်ရှိဖြစ်ပျက်နေတာအစာပိုင်းပဲရှိပါသေးတယ်ဒါတွေအားလုံးဟာဥရုယာတီပြောင်းလဲမှုကြောင့်ဖြစ်လာတဲ့အခြေအနေတွေပါဥရုယာတီပြောင်းလဲမှုရဲ့နောက်ထပ်အကျိုးဆက်တွေကတော့အပူလှိုင်းကြီးတွေရေကြီးရေရှမ်းတာတွေပိုးကောင်းရေရှားတာနဲ့လေပြင်းတွေတိုက်ခတ်တာတွေပါတောင်မီးတွေတောင်ထလောင်တက်ပါတယ်ဒါဆိုရင်တော့အဆုံးရှုံးမှုအတော့ကိုကြီ
တက်ရောက်မှုကိုတစ်ကမ္ဘာလုံးရင်ဆိုင်နေကြရတာဖြစ်ပါတယ
်။ဘရာဇီးနိုင်ငံရီယိုမြို့ဖက်မှာတော့မတ်လ18ရက်နေ့ကနေ့အပူချိန် 62.3 ဒီဂရီဆဲလ်ဆီယပ်စ်အထိကိုရောက်ခဲ့တယ်လို့ဘရာဇီးအစိုးရကပြောပါတယ်။အာဖရိကတိုက်အလဲပိုင်းနိုင်ငံတွေမှာလည်းနေ့အပူချိန်က 45 ဒီဂရီဆဲလ်ဆီယပ်စ်အထိရောက်လာပြီးရက်စိမီလည်းပုံမှန်မရတဲ့အတွက်အပူတံကိုပြည်သူတွေအလူလဲရင်ဆိုင်နေရတာပါ။လူရေတိမ်ပေါင်း 1,300 ကျော်တဲ့အိန္ဒိယနိုင်ငံမှာလည်းပူပြင်းလာတဲ့နွေရာသီမှာလျှက်စင်မီအလုံးအလောက်မပေးနိုင်ပဲဖြစ်နေရတာပါ။ဥတုရာသီပြောင်းလဲမှုအကျိုးဆက်နောက်တစ်ခုဖြစ်တဲ့တောမီးလောင်ကျောင်းမှုကိုလည်းကြည့်ရအောင်ပါ။စီဝဂီဟာစနစ်ကောင်အများဆုံးရှိရာနိုင်ငံတစ်ခုဖြစ်တဲ့ကိုလံဘီယာနိုင်ငံမှာအယ်နီညိုအပူလမ်းကြောင်းပုံမပူပြင်းခြောက်သွေ့လာပြီးဇန်နဝါရီလကစလို့တောမီးတန်းတင်ခဲ့ရပါတယ်။ချီလီနိုင်ငံမြို့တော်ဆန်ဒီယာဂိုအပအဝင်နိုင်ငံအလဲပိုင်းမှာလည်းအပူလမ်းတန်းနဲ့ကျုံရပါတယ်။ဘရာဇီးနိုင်ငံရိုအာမီယာပြည်နယ်မှာဇန်နဝါရီလ3ရက်နေ့ကနေဖေဖော်ဝါရီလ26ရက်အလားတူကာလအတွင်းမနစ်ကတဲ့ဆိုင်ရင်တော်မီလောင်ကျောင်းမှုက465ရာခိုင်နှုန်းအထိတက်လာတယ်လို့ INEP သုတေသနဌာနကပြောပါတယ်။အမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်တက်ဆက်စ်ဘန်ဟန်ဒယ်အရမှာတော်မီကြောင်းတင်းနံ9000တွင်မီတင်ပြီးတော့ထောင်ပေါင်းများစွာသောမွေးမြူရေးတရိစံတွေတည်ဆုံခဲ့ရတယ်လို့ဒေသတာဝန်ရှိသူတွေကပြောပါတယ်။မတ်လ13ရက်နေ့မှာတော့ဒီတော်မီဟာတက်ဆက်စ်သမိုင်းမှာအကြီးဆုံးအနေထားကိုရောက်ခဲ့ပါတယ်။တရုတ်နိုင်ငံတောင်ပိုင်းယူနန်ပြည်နယ်ထဲမှာမတ်လအတွင်းတော်မီလောင်ခဲ့တာမှာမိသက်သမားတထောင်ကျော်နဲ့ငြိမ်းသက်ခဲ့ရတယ်လို့အစိုးရပိုင်းစင်ဟွာသတင်းအေဂျင်စီကပြောပါတယ်။2024ပထမလေးလပတ်အတွင်းပြင်းထန်တဲ့အပူချိန်မြင့်တက်မှုနဲ့ကြုံနေရတာကတော့တောင်နဲ့မြောက်အမေရိကအရှေ့နဲ့တောင်အာရှအရှေ့အလယ်ပိုင်းဒေသတချို့နဲ့အများဆုံးကတော့တောင်အာဖရိကနိုင်ငံတွေဖြစ်တယ်လို့ဥတုရသရေရအဖွဲ့တွေကပြောပါတယ်။ကျွန်မနန်းလောပ
ါ။အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်ရပါမယ်။ Israel နဲ့ Hamas အရေးကကမ္ဘာသတင်းတွေထဲမှာထိတ်တန့်သတင်းတွေအဖြစ်နိုင်ငံတကာသတင်းမီဒီယာတွေမှာတွေ့မြင်နေပါတယ်။အခုတပတ်မှာတော့သတင်းတွေကသုဒအစီအစဉ်မှာအစ္စရေးနိုင်ငံရဲ့တိမတ်ဖွဲ့ရအကြောင်းတချို့ကိုမတ်ညိုညိုလင်ကပြောပြထားပါတယ
်။အစ္စရေးဆိုတာကနိုင်ငံနာမည်တစ်ခုဖြစ်တယ်လို့လူမျိုးအမည်လည်းဖြစ်ပါတယ်။လွန်ခဲ့တဲ့ရာစုနှစ်ပေါင်း35ရာစုအနှစ်3500ကဂျူးလူမျိုးတွေအခြေချနေထိုင်ခဲ့တဲ့နေရာဖြစ်ပြီးနောက်ပိုင်းမှာအစ္စရေးဆိုပြီးဖြစ်လာခဲ့တာပါ။အစ္စရေးဟာအာရှတိုက်ရဲ့အရှေ့အလယ်ပိုင်းဒေသမြေထဲပင်လယ်အရှေ့ဘက်ကမ်းရိုးတန်းမှာရှိပြီးဧရိယာအကျယ်ဝန်းကီလိုမီတာ480ရှိလျားပြီး135ကီလိုမီတာအကျယ်ဝန်းရှိတဲ့သေးငယ်တဲ့နိုင်ငံတစ်ခုပါ။ဒါပေမဲ့လည်းဂျူးခရစ်ယာန်နဲ့မွတ်စလင်တွေရဲ့နက်နဲလှတဲ့ခေတ်ဆက်ဆက်သမိုင်းကြောင်းတွေကြောင့်ကမ္ဘာမှာထင်ရှားလာတဲ့နိုင်ငံတစ်ခုလည်းဖြစ်တယ်လို့အစ္စရေးရဲ့ဂျေရုရှလင်ကလည်းခေတ်ဟောင်းခေတ်ရဲ့ဘာသာရေးဆိုင်ရာကမ္ဘာသမိုင်းကြောင်းမှာထင်ရှားပြီးအရေးပါတဲ့နေရာတစ်ခုဖြစ်ပါတယ်
။ It was a proud day at Tel Aviv when that great Zionist leader Dr. Weizmann set foot on the shores of Israel.
အစ္စရေးနိုင်ငံဟာ1948ခုနှစ်မေလမှာလွတ်လပ်ရေးရခဲ့တာပါ။လွတ်လပ်ရေးရပြီးအစ္စရေးနိုင်ငံရဲ့ပထမဆုံးဝန်ကြီးချုပ်ကဒေးဗစ်ဘန်ဂူရန်ဖြစ်ပါတယ်။သမ္မတကရှိုင်ယမ်ဝိုက်စ်မန်ပါ။အခုလက်ရှိသမ္မတကတော့အိုက်ဆက်ဟာဇုတ်ဖြစ်ပြီးအစ္စရေးနိုင်ငံရဲ့17ရောက်မြောက်သမ္မတဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်ကတော့ဘန်ဂျမင်နာတန်ယာဟူဖြစ်ပါတယ်။ Do ha Wenji Chou appear, a chain chain pianle, a yuikan rajao, Wenji Chou Dawengo, Sachao Neju Geburawa, a kule, Natana Senema, Wenji Chou appear, do ye, Likot Batigani, pianle, a yuikan
kea.
Israel and an enemy chinti sanire nangan rigaro, Lebanon, Syria, Jordan, Egypt nangan riva. Israel and a ha, a she elevai ma shide, so we may. Asha, Uyopane, Africa, Taiji Tongu, so mama shinire, neat kulule, bionainava. Israel, a kuleshi ni tiny jare lu uyega, Natowna selli, Zanwari la ti, now so see a cheletri, a yaro, Godan, Godan Joshipi, Ditema, a miasugaro, Judaism, Jew, a yuara, Yonji, the rape hippi, Islam Bada Wenga, Seshe Yakai none, Korean Bada Wenga, Neyakai no shippi, Korean Bada Wen, a miasuha, Ara and no win pite, Lule, Popia Tarama. Gavamoma Shitare Juri Alunye, Lisa Kone Yaganoha, Isrima Achita Nitain Javare. Isrima Yem Urogaro, Tamajan Sarema, Jerusalem Lu Popiatare, Tamaiwin, Jerusalem Yopipare. Jerusalem go BC Dona Naya Winchema. Israel is starting to attack B. Long and Nepal don't know when Tema, King David, Dawi being a new digger up hit down, Jewish virtual library ma yeta tavare. New Jay Winga, Diana Setchow, Stuyan Kilometer Shivare. Lu Yiga, the then the danger she be, Jurega, Chau Setchow, Yaka Nune, Amyazu Kitava. Jew, Korean, Muslim, Yonji Gogue Musaya, a checha near the Kule Pipare, Dedre Zale, Bala Yisipwe Jiri, Jinjin Piare near the Kule Pitava, Dame Me, Jerusalem, Suraga, City of Peace, Ninchen and Yulu, a debe, Quinsu Janari Kule, Driavare. The town Goya Gogunema, D town Kere, Telavit Mugaro, Israel Muro Pikemare. Tell of Reha, a coochie ma, Israel Nanga, yea, Luni to the so new Pipari. Bada dia, Jinji mu, a you are adrie, and we at the drine, Shinda Yatine, Israel Nangango, Korean, the Mahon San Samaro, Land of Milk and Honey, No Ne Biai, Sisi and you, Promised Land.
ဖျားသခင်ဂရီတော်ထာယာပြည်လို့လေးခြေသာထားပါရှင်။တရင်တွေကတူတာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။VOA ရဲ့တနင်္ဂနွေနေ့မနက်ပတ်အသံလွှင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။ Araka Tato E Nine Yakaima Lumio Bada Mkwechabe Alongo Aka Akwe Pidoma Pitelu E C Uzi Cho Bocho Tumra Nanga Mela Sashia Niga Pesubare. Ruinja Lumio Zude Miabia Nitenya Yakaim Yao Pai Pudida Mune Demashide Sikon Si Tuskan Alongo Araka Tatoga Tepe Lai Chao Chinya Pin Nao Pai Pudida Ruinja Ne Ain't Chu Misho Kanya the Lune Niga Sun Kwa Bo A mate to Takaya John Ruinja, a thang a wanga bioso nejema, AAC Uzi Joga, a kulu ama kind light up your body. Lame, the Dimba, Tomba Adrema, Gaza, Sibuena Padabi, a season at the Machama Namusuin, is draining a year, a poem Tomba, Siwinji, a pagan in Notre Melu. Yada renanga, a mean she do look, Tama Kayade, Benny Guns, Gas and Niga change out bioso labare. Jimenanga, Huti. ဒီဟာပင်လယ်တဲ့ပင်လယ်နီတဲ့မှာပနားမအလန်တက်စင်ထားတဲ့ဂရိပန်ရေနံတင်သင်းဘောကိုစနေနေ့အစောပိုင်းကပဲထင်းဒုန်နေတဲ့တိုက်ခတ်ခဲ့ကြောင်းအမေရိကန်ပြည်ချင်းတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံတဝန်းကဒေသအသီးသီးမှာမေလပြမြောက်အပူချိန်ထက်နှစ်ဒီဂရီစင်တီဂရိတ်အပူချိန်ပိုနေချိန်မှာအိန္ဒိချင်းအိန္ဒိယနိုင်ငံမြောက်ပိုင်းမှာအပူလွန်ကဲနေပြီးမြို့တော်နယူးဒီလီမှာအ ခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကကိုရဲမွန်ဖြစ်ပါတယ်။ ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ်ဒီနေ့ကနေနေ့မနေ့ဖက်အတန်လွင်အစီအစဉ်နဲ့ဒီမှာတင်မဲ့ပြဆိုမှုဖြစ်ပါတယ်သောတာရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ။